Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်များရှင်လန်းချမ်းမြေ့ကြပါပြီ VOA American တန်ခါ2018ခုနှစ်ဇူလိုင်လ28ရက်ဘူရူးနဲ့မနက်ဖက်အတန်းနဲ့အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.50MHz ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပင်းညီနားဆင်နိုင်ပါခင်ဗျာသမိုးရွာကနာခုနှစ်ဖက်စီစဉ်နေတာဝန်ယူတင်ဆက်ပေးမှာပါ
ဒီမှာဆုံးမြတ်ပါပါရှင်နိုဗ ెంబ ာကျင်းပမဲ့အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကြာရင်သူရဲ့ Republican အမတ်တွေထက်ဒီမိုကရက်အမတ်တွေအနိုင်ရအောင်လို့ရုရှားကအကြီးအကျယ်စ조사လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်နယူးယောက်မြို့ Brooklyn အရပ်မှာအတက်ခရပုံရတဲ့မြန်မာအမျိုးသမီးတွေဆုံမှုနဲ့ပတ်သက်လို့အခန်းပေါ်အမျိုးသမီးနဲ့အဲ့ဒီအမျိုးသမီးရဲ့ချစ်သူကြီးစားတို့ကိုရဲကလိုက်လံရှာဖွေနေပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့ကြေညာပေးပါမယ်ရှင်
ကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့မနေ့က Washington DC မှာကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာ
In Burma the situation in northern Rakhine state constitutes ethnic cleansing of the Rohingya a religious minority In Iraq religious minority
အဲ့ဒါမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American နိုင်ငံရေးဝန်ကြီးဌာနရဲ့အထူးသံမှုကြီးဆန်ဘရောင်းဘတ်ပြောဆိုတော်တာဖြစ်ပါတဲ့သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။အဲ့ဒါပြင်နိုင်ငံတော်ဒီဝက်ချက်ချူပေါက်တဲ့ဥပဒေနဲ့ဆွေးချက်တင်ခံရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ရုံးတင်စစ်ဆေးခံနေရတဲ့နောက်ဆုံးအခြေအနေမြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေရောကြရေးစစ်ဘေးရှောင်ဒုက္ခသည်တွေအတွက်အကူအညီပေးဖို့အတွက်ကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမတ်များအဖွဲ့ရဲ့တွဲဆမှုသတင်းအလုပ်လက်မဲ့ဆင်းနေကိုထိမ့်သိမ်းဖို့အတွက်တရုတ်လူပညာရှင် IWW မြန်မာနိုင်ငံကဆင်းစခန်းတွေကိုတွားရောက်ပြီးတော့လေပတ်နေတဲ့အကြောင်းအဆရှိတဲ့သတင်းလာတွေကိုနားဆင်ရပါမယ်။နောက်ပိုင်းမှာလည်းအင်္ဂါညတိုက်ရိုက်လိုင်းဆွေးနွေးကောင်းကိုပြန်လည်တင်ဆက်ပေးမှာပါ။ဒါဒီမတိုင်ခင်အရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ American ပြည်ထောင်စုမှာ November ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကြာရင်သူရဲ့ Republican အမတ်တွေထက် Democrat အမတ်တွေအနိုင်ရအောင်လို့ရုရှားကအကြီးအကျယ်စ조사မှာကိုသူစိုးရိမ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်သူလောက်ဘယ်သမ္မတမှရုရှားအပေါ်တင်းတင်းမာမာမလုပ်တာကြောင့်ရုရှားတို့ကထရမ့်ကိုလုံးဝမလိုလားဘူးဒါကြောင့်ဒီမိုကရက်တွေနိုင်အောင်လို့အပြင်းထန်စ조사လိုက်မယ်လို့သမ္မတကတွစ်တဲ့လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်2016သမ္မတရွေးကောက်ပွဲတုန်းကထရမ့်အနိုင်ရအောင်လို့ရုရှားကဝင်ဆွတ်ခဲ့တယ်လို့ American ထောက်လှမ်းရေးဌာနတွေကကောက်ချက်ချထားချိန်မှာ November 6ရက်ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကြာရင်ဒီမိုကရက်တွေအတားရအောင်လို့ရုရှားအစိုးရကလုပ်မယ်လို့သမ္မတထရမ့်ရဲ့ထင်မြင်ချက်ဟာထူးဆန်းနေပါတယ်။ဖင်လန်နိုင်ငံမှာသမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့မကြခင်တွေ့ဆုံခဲ့ကြခြင်းကအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ခဲ့ခြင်းမရှိဘူးလို့ရုရှားသမ္မတကထပ်မံညင်းဆိုခဲ့ပေမဲ့သူ့အနေနဲ့ထရမ့်ကိုအနိုင်ရစေချင်တယ်လို့လည်းပြောကြားခဲ့ပါတယ်
။ပါလက်စတိုင်းနဲ့ပတ်သက်ပြီးတော့အာရဗ်နဲ့မွတ်စလင်နိုင်ငံတွေကအပြောတတ်တဲ့ပဲရှိပြီးခိုင်မာတဲ့လှုပ်ဆောင်မှုတွေမရှိတဲ့ပုံမှာကလသမကဆိုင်ရာအမေရိကန်တမတ်နီကီဟေလီကစိတ်ပြတ်တယ်လို့ပြောလိုက်ပါတယ်။ငင်းငယ်လုပ်ငန်းစဉ်တွေနဲ့ပါလက်စတိုင်းတွေခံစားနေကြရတဲ့လူသားချင်းစာနာမှုအခြေအနေတွေကိုအထောက်ပံ့ဖြစ်စေတဲ့လက်တွေ့လိုအပ်တွေမရှိတာကြောင့်အလကားရတဲ့အပြောသက်သက်လှုပ်ဆောင်မှုတွေကိုစိတ်ပြတ်တယ်လို့တမတ်နီကီဟေလီကကလသမကလုံခြုံရေးကောင်စီမှာမနေ့တုန်းကပြောခဲ့တာပါ။သူရင်ညွန့်တဲ့နိုင်ငံတွေထဲမှာအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ကူဝိတ်၊တူရကီနဲ့ UAE အာရဗ်စော်ဘွားများနိုင်ငံတွေလည်းပါဝင်ပါတယ်။ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအတွက်ဒီနိုင်ငံတွေကကူညီထည့်ဝင်တာတွေနှဲပါနေတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်အီရန်ဟာပါလက်စတိုင်းဒုက္ခသည်တွေကိုတပြားမှမပေးခဲ့ပါဘူး။အယ်ဂျီးရီးယားနဲ့တူနီးရှားနိုင်ငံတွေကလည်းတပြားမှမပေးခဲ့ဘူးလို့တာမတ်နီကီကဆိုပါတယ်။ပါကစ္စတန်ကဒေါ်လာ1000၊အီဂျစ်ကဒေါ်လာ1000နဲ့အိုမန်ကဒေါ်လာ6000ရန်ပုံငွေထည့်ဝင်ခဲ့တယ်လို့သူကပြောပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေကဒေါ်လာ3000ကျွဲနဲ့ဒေါ်လာ2000ထည့်ဝင်ခဲ့ကြတာဟာလေးစားစရာကောင်းတယ်လို့လည်းအမေရိကန်သမ္မတနီကီဟေလီကလွန်ခဲ့တဲ့ကောင်စီမှာမနေ့တုန်းကပြောဆိုခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံအနောက်မြောက်ကမ်းရိုးတန်းမှာရှိတဲ့ဆိုဟေးဂျိုဒုလွှတ်တင်စခန်းကအဓိကနေရာတွေကိုဖျက်သိမ်းနေတဲ့ဂျိုဒုဓာတ်ပုံတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးကျူးစကားပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအခြေအနေကိုလေးလာဆောင်ကြည့်သုံးသပ်နေတဲ့အမေရိကန်အခြေစိုက် 38 North အဖွဲ့ကဂျိုဒုဓာတ်ပုံတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ဒီလိုဖြုတ်သိမ်းနေတဲ့အပေါ်အတိအမှတ်ပြုတယ်လို့သမ္မတထရမ့်ကပြောကြားခဲ့တာပါ။လွှတ်တင်စင်စီကိုမပို့ခင်မှာ rocket ဒုံးတွေကိုတပ်ဆင်တဲ့နေရာ၊ဖယ်ထိန်ဒုံးနဲ့ rocket ဒုံးတွေအတွက် engine set တွေထုတ်တဲ့ rocket engine စတပ်စင်တွေကိုဖျက်သိမ်းနေတာကိုဓာတ်ပုံထဲမှာမြင်ရတယ်လို့ 38 North အဖွဲ့ကပြောပါရတယ်။အခုလိုမျိုးမြောက်ကိုရီးယားရဲ့လှုပ်ဆောင်မှုဟာသမ္မတထရမ့်နဲ့ မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့စင်ကာပူမှာတွေ့ဆုံဆွေးနွေးခဲ့တဲ့ကပေးခဲ့တဲ့ကတိနဲ့လုံးဝကိုက်ညီတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကလည်းကယ်လီဖိုးနီးယားပြည်နယ်မှာလုပ်တဲ့သတင်းစာရှင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ဒေါင်းအီဂျင်ဆန်တက်တဲ့နေရာတွေဖြုတ်သိမ်းတာကိုစုံစမ်းစစ်ဆေးရေးမှုတွေတွားရောက်စစ်ဆေးနိုင်မှုအတွက်အမေရိကန်ကတွန်းတွန်းတိုက်တိုက်လုပ်နေတယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။
ကုံသွယ်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုနဲ့ညှိနှိုင်းမှုတွေမလုပ်တဲ့ကုံသွယ်ဘက်နိုင်ငံတွေကိုအခွန်တင်းကျပ်မှုအစ်တွေလုပ်မယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲချင်းချောက်လိုက်ပါတယ်။အခွန်ကောက်မှုတွေကအကောင်းတကအကောင်းဆုံးပဲလို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်။အမေရိကန်ပြည်တော်စုနဲ့ကုံသွယ်ရေးဆိုင်ရာညှိနှိုင်းမှုတွေလုပ်ပြီးတော့မျှတတဲ့ကုံသွယ်ရေးသဘောတူညီမှုရအောင်မလုပ်တဲ့နိုင်ငံတွေအနေနဲ့အခွန်တင်းကျပ်တာကိုခံရမယ်လို့ဆိုပါတယ်။ငွေတွေစုစုဆောင်းဆောင်းရှိတဲ့အမေရိကန်နိုင်ငံဟာဓမြတိုက်တာကိုခံနေရတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်ဥရောပကော်မရှင်အကြီးအကဲရှောင်းကလော့ဂျန်ကာနဲ့သမ္မတထရမ့်တို့ဝါရှင်တန်ဒီစီမှာမတွေ့ခင်တရက်လိုမှာအခုလိုသမ္မတထရမ့်ကပြောခဲ့တာပါသူတို့နှစ်ဦးဒီကနေ့တွေ့ဆုံကြဖို့ရှိပြီးတော့ဥရောပကနေပြီးတော့အမေရိကန်ကိုတင်သွင်းတဲ့ကားတွေပေါ်မှာခွန်မတင်းကြက်ရေးသမ္မတထရမ့်နဲ့ဆွေးနွေးကြပါလိမ့်မယ်သမ္မတထရမ့်ရဲ့အလူမီနီယံနဲ့တန်မလီကော်ပီစီတွေပေါ်မှာခွန်တင်းကြက်မှုကကားတွေအကြီးအကဲထုတ်လုပ်နေတဲ့ဂျာမနီနိုင်ငံအတွက်အထိနာမဲ့သဘောရှိနေတာပါဥရောပကော်မရှင်ကလည်းအမေရိကန်ရဲ့အခွင့်တင်းကျပ်မှုကိုလက်တုံ့ပြန်ထားပါတယ်။အမေရိကန်အောက်လွှတ်တော်ရဲ့ဥက္ကဋ္ဌဖော်ရိုင်ကတော့အခွင့်တင်းကျပ်တဲ့လမ်းကြောင်းကတော့အမျှော်မြင်ရှိတဲ့နည်းလမ်းမဟုတ်ဘူးလို့သူထင်တဲ့အကြောင်းမနေ့တုန်းကပဲသတင်းတော်တွေကိုပြောဆိုခဲ့ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီချိန်လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆိုင်နိုင
်ပုံထုံးနဲ့မနေ့ဖက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ကမ္ဘာတဝန်းမှာဘာသာရေးလွတ်လပ်ခွင့်ပိတ်ပင်မှုတွေပုံများလာပြီးတော့ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဖို့ပို့ပို့ဆောင်ရွက်ဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနကပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းကဘာသာရေးဝင်ကြီးတွေနဲ့ပထမဆုံးအချိန်ချင်းပါတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာနိုင်ငံကဘာသာရေးလွတ်လပ်ခွင့်တန်အမတ်ကြီးဆမ်ဘရောင်းဘက်ကအခြေအနေတွေပြောင်းလဲသွားအောင်လုပ်ဖို့လိုတယ်လို့ပြောကြားခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဘာသာရေးအရလူနည်းစုဖြစ်တဲ့ရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားခံရတယ်လို့တရုတ်နိုင်ငံမှာဝိကာမွတ်စလင်တွေတိဘက်ဘုန်းကြီးတွေခရစ်ယာန်ဘာသာရေးခေါင်းဆောင်တွေအဖိနှိတ်ခံရတယ်လို့တန်အမတ်ကြီးဘရောင်းဘက်ကပြောပါတယ်။ဒါရမကအီရတ်တူရကီစတဲ့နိုင်ငံတွေမှာလည်းဘာသာရေးအရလူနည်းစုတွေအပေါ်ဖိနှိတ်များကိုဥပမာပေးပြောသွားပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေကိုအခမဲ့ပညာသင်ကြားပေးပြီးတော့တရုတ်နိုင်ငံဘက်သွားစဉ်မှာတရားမဝင်နိုင်ငံဖြတ်ကျော်မှုနဲ့ဖမ်းဆီးခံထားရတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ကခရစ်ယာန်တင်းအုပ်ဆရာဆောက်ဂျွန်ဆန်ချန်ရဲ့ဇနီးကလည်းညီလာခံမှမင်ကွန်းပြောကြားခဲ့ပါတယ်။ဝါရှင်တန်မြို့တော်ကနိုင်ငံသားရေးရုံးမှာအင်္ဂါနေ့ကစပြီး၃ရက်ကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာကမ္ဘာတလန်ဝန်ကဘာသာရေးဝင်ကြီးတွေအစိုးရတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေအခွင့်အရေးလှုပ်ရှားသူတွေလူမှုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်
။နိုင်ငံတော်လေးဝက်ချက်ဥပဒေနဲ့ရေးယူခံထားရတဲ့Writer သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုကိုဆက်ပြီးတော့စစ်ဆေးနေတဲ့နေရာမှာမနေ့တုန်းကတော့သူတို့ကိုဖမ်းဆီးစစ်ဆေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရားရုံးမှာထွက်ဆိုခဲ့ကြပါလေ။ဒီဇင်ဘာ12ရက်နေ့ကစားတော့ဆန်တစ်ခုမှာဖမ်းဆီးခံရတဲ့ Writer သတင်းတော့နှစ်ဦးကိုထောက်ကြံရဲစခန်းကိုပထမခေါ်သွားကြောင်းမကြာခင်မှာပဲသူတို့ကိုခေါင်းစွတ်တွေစွတ်ပြီးတော့နေရာတစ်ခုကိုခေါ်သွားခဲ့တဲ့အကြောင်းနောက်ပိုင်းကျမှသူတို့ရောက်နေတဲ့နေရာဟာအောင်တပြေစစ်ကြောရဲစခန်းဆိုတာကိုသိရတဲ့အကြောင်းအဲ့ဒီမှာသူတို့ကိုလက်ထိတ်မချွတ်ပေးပဲ3ရက်လောက်ကြာအောင်စစ်ဆေးမှုတွေမနာရန်လုပ်ခဲ့လို့အိတ်ခွင်းအောင်မရခဲ့တဲ့အကြောင်းလည်းတော်တို့ကထွက်ဆိုခဲ့ကြပါလေနိုင်ငံတော်လေးဝက်ချက်စာရွက်စာတမ်းတွေလက်ဝဲတွစ်ရှိတယ်ဆိုပြီးတော့သူတို့ကိုဖမ်းဆီးခဲ့တဲ့အမှုဆိုပေမဲ့လည်းသူတို့ကိုစစ်ဆေးတဲ့အခါမှာရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ဘလို့တွေသတင်းလိုက်ခဲ့တယ်ဆိုတဲ့ကိစ္စကိုအဓိကထားစစ်ဆေးတာကိုခံရတယ်လို့ဆိုပါတယ်ကုလသမဂ္ဂလူညွှန်းကောင်စီမှာတင်းလာနေတဲ့ကမြမအရေးတကားပိတ်ဆွေးနွေးမှုတရက်ကျင်းပခဲ့ပြီးတော့အဲ့ဒီမှာဖမ်းဆီးခံနေရတဲ့ကိုဝါလုံးတို့ writer စင်းတော်တို့နဲ့ပတ်သက်ပြီးတော့လည်းထက်သွင်းဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းပြည်စုံကိုမကြောက်ခင်မှာကြားအောင်မယ်
နယူးယောက်ပြည်ဘရိုကလင်အရက်ကတိုက်ခန်းထဲမှာအသက်ခံရပုံရတဲ့တွန်နာပြုဆရာမဒေါ်ဂျီမာသိန်းတေဆုံးမှုနဲ့ပတ်သက်လို့သူ့အိမ်ကမှနေခွင့်ပေးထားတဲ့အခန်းပေါ်အမျိုးသမီးနဲ့အဲ့ဒီအမျိုးသမီးရဲ့ချစ်သူကြီးစားတို့ကိုရဲကလိုက်လံရှာဖွေနေပါတယ်။ရုတ်တရက်ပျောက်ဆုံးသွားကြတဲ့သူတို့ဘသူဘဝဖြစ်တယ်ဆိုတာကိုရဲကအမိထုတ်ဖော်ပြောခြင်းမရှိသေးပေမဲ့သူတို့ကိုစစ်ဆေးမေးမြန်းဖို့ရဲကလိုက်ရှာနေတာပါ။ Sunny Down State Medical Center မှာတွန်နာပြုအဖြစ်လုပ်ကိုင်နေတဲ့တွန်နာပြုဆရာမဒေါ်ဂျီမာသိန်းပြီးခဲ့တဲ့ပုဒ်ခုနေ့ညတွေကအလုံးမစင်မဲ့ပျောက်ဆုံးနေတာကြောင့်လုပ်ဖို့ကင်ဘက်တွေရဲ့အကြောင်းကြားချက်အရဇူလိုင်21ရက်စနေနေ့မနေ့မှာနယူးယောက်ရဲကသူ့နေထိုင်ရာအခန်းတစ်ခုရဲ့ကိုဝင်ပြီးတော့စစ်ဆေးပါတယ်။အဲဒီမှာအရခင်းနဲ့ပတ်ထားတဲ့သူ့အလောင်းကို အဝေးဘီရိုရဲမှရဲတွေကတွေ့ရှိခဲ့တာပါဆန်ဒီတောင်စိတ်ဆေးရုံမှာသူနာပြုလုပ်တဲ့အမျိုးသမီးတယောက်ကိုလွန်ခဲ့တဲ့နှစ်လလောက်ကစပြီးတော့ဒေါ်ဂျီမာတင်းကသူ့အိမ်မှာနေခွင့်ပေးခဲ့တယ်လို့လို့ဖောက်ကိုင်ဘက်တွေကပြောပါတယ်အဲ့ဒီခန်းပေါ်အမျိုးသမီးရဲ့ရည်စားဖြစ်သူဟာအင်မတန်ဝန်တိုတတ်သူဖြစ်ပြီးတော့အလုပ်ကိုလည်းခဏခဏလိုက်လာတယ်လို့ဆေးရုံကလို့ဖောက်ကိုင်ဘက်တွေအပြောကိုတော့နယူးယောက်နေ့စဉ်သတင်းမှဖော်ပြပါတယ်
ဂရိနိုင်ငံမျိုးတော်အေသင်နီးမှာမိတွေအကြီးကျယ်လောင်နေတာကြောင့်တေဆုံးသူအနည်းဆုံး84ဦးရှိနေပြီးတော့ဒဏ်ရသူတွေလည်း140ကျော်နေပြီလို့ဂရိမိသက်အရာရှိတွေကနေတော့ကပဲပြောပါတယ်အေသင်မျိုးတော်ရဲ့အရှိပိုင်းနဲ့နောက်ဖက်ဒေသတွေမှာရေးပေါ်ချင်းတွေထုတ်ပြန်ထားပြီးတော့မိငိတ်တိုင်နဲ့မိဘကဲဆဲကူညီရေးကိုစစ်တပ်ကပါဝင်လို့ဆောင်နေရပါတယ်ရေဝေဟင်ကောမြေရင်ကပါမိတွေဝိုင်းကြီးတက်ဖို့ EU ဥရောပသမဂ္ဂနိုင်ငံတွေကိုပါဂရိကအကူအညီတောင်းလာပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မနဲ့ကိုကြောင်လင်းလို့ကြီးညာတော့တာဖြစ်ပါတယ်အခုတော့သတင်းတော်တွေကိုတင်ဆက်ပါမယ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများဆင့်ညီလာခံကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနမှကျင်းပခဲ့ရမှာကမ္ဘာတစ်လုံးဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေမှုကာကွယ်မှုတဲ့ပုံမှန်လှုပ်ဆောင်တဲ့အကြောင်းနိုင်ငံသားကြီးဌာနကပြောပါတယ်ဘာသာရေးလွတ်လပ်ခွင့်စိုးရင်ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံနဲ့ပါဝင်တဲ့အကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့အထူးတန်ဖိုးကြီးSam Brownback ကသူ့ရဲ့အဖွင့်မိန်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်
။အမေရိကန်နိုင်ငံသားကြီးဝန်ကြီး Mark Pompeo တာဝန်ယူကျင်းပတဲ့ပထမဦးဆုံးကျင်းကမ္ဘာတစ်ဝန်းဘာသာရေးလွတ်လပ်ခွင့်ဝန်ကြီးများအဆင့်ညီလာခံကိုအင်္ဂါနေ့ကစပြီးသုံးရက်ကြာကျင်းပခဲ့ရမှာအစိုးရအရာရှိတွေဘာသာရေးခေါင်းဆောင်တွေလူခွေးလှုပ်ရှားသူတွေနဲ့ခြေကံလူအဖွဲ့အစည်းကိုယ်စားလှယ်ချို့လှယ်တက်ရောက်ခဲ့ကြတာဖြစ်ပါလိမ့်။ကမ္ဘာတစ်ပွင့်လူအခွင့်ရဲ့အခြေခံအကျဆုံးဘာသာရေးလွတ်လပ်ခွင့်ဆိုးရွားမှုများကိုခုနှစ်ကမ္ဘာကြီးမှာကြုံတွေ့နေရစဉ်မှာတရုတ်ပြည်မှာလူနည်းစုဝီဂါတွေနဲ့တခြားမွတ်စလင်တွေမြန်မာနိုင်ငံမှာ2019ဩဂုတ်လကစလို့ရိုဟင်ဂျာ9သိန်းနီးပါးမြန်မာလူမျိုးရေးတပ်တွေရဲ့ဖိနှိပ်တဲ့လူမျိုးစုလိုက်ဖိရှားရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုးလုံခဲ့ကြတဲ့ဖြစ်ရလူဆူဒန်မှာဖေဗရီလကအီဝန်ဂီလီဖျားရှိခိုးအကြောင်းတကြောင်းမှာတင်းလာနေကဝတ်ပြူနေစဉ်လူတွေကိုရဲကနှင်ထုတ်ခဲ့ပြီးအစိုးရကဖျားအကြောင်းတွေကိုလိုက်ဖျက်ဆီးဖြိုခွင်းနေတာစသဖြင့်လူကိုဝင်ကြီးပွန်ပြိုကထောက်ပြခဲ့ပြီးဒီလိုဖြစ်ရတွေဟာယွန်းရှာမုန်တီးဝေယာဖြစ်ပြီးဘာသာရေးလွတ်လပ်ခွင့်ဟာလူတိုင်းရဲ့မွေးရာပါအခွင့်အရေးဖြစ်တယ်လို့သူ့ရဲ့သဘောထားမြင်မှာထောက်ပြခဲ့တာဖြစ်ပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်အထူးတာမကြီးဆန်ဘရွန်ဘက်ကဒီလာကအဖွင့်မိကုံးမှာတော့မြန်မာအပါအဝင်ကမ္ဘာတစ်ဝန်းဘာသာရေးလွတ်လပ်ခွင့်ချုပ်ဖောက်ခံရတဲ့ဖြစ်ရပ်တွေကိုအခုလိုမိမောင်းထုတ်ပြသွားပါလေ
In Burma the situation in northern Rakhine state constitutes ethnic cleansing of the Rohingya
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကခြေနေတွေဟာဘာသာရေးလူနည်းစုရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမျိုးကျူးလွန်မှုတွေရှိနေပါတယ်အီရတ်မှာဘာသာရေးလူနည်းစုရာဇတီနဲ့ခရစ်ယာန်တွေဟာIS အစွန်းရောက်တွေရဲ့နှိတ်ကွချင်းကိုခံရပြီးတော့လုံခြုံရေးနဲ့တခြားကူညီတွေလိုအပ်နေပါတယ်။တူရကီမှာဆိုလို့ရှိရင်တရားဟောဆရာအန်ဒရူးဘန်ဆန်ဟာလောက်ကျန်တဲ့ဆွတ်ဆွဲချက်နဲ့မတရားထောင်ချတာကိုခံရပါတယ်။တရုတ်ပြည်မှာဝီဂါမွတ်စလင်တွေဟာအချင်းစခန်းတွေကိုပို့ဆောင်ခြင်းကိုခံရပါတယ်။တိဘက်ကဗုဒ္ဓဘာသာဝင်တွေဟာသူတို့ယုံကြည်တဲ့ဘာသာကိုကိုးကွယ်ရမှာသိတာတဲ့အကန့်အသတ်ချုပ်ချယ်ခြင်းတွေခံရသလိုခရစ်ယာန်ဘုရားကျောင်းခေါင်းဆောင်တွေဟာလည်းထောင်ချတာကိုခံရပါတယ်။
ဒီလကမှာဘာသာရေးလွတ်လပ်ခွင့်ချုပ်ဖောက်ခံရသူများအကြောင်းတင်ပြရမှာမြန်မာနိုင်ငံကချင်ပြည်နယ်မှာဆင်းရဲမွဲတည်နေတဲ့ခရီးတွေရဲ့ပညာရေးအတွက်ဆောင်ရွက်ပေးနေတဲ့တရုတ်လွယ်ပွားမြောက်ကယ်ရိုလိုင်းနာတရားဟောဆရာဆောင်ဂျွန်ဆောင်ချန်ကိုတရုတ်အစိုးရကဖမ်းဆီးထောင်ချထားတဲ့အကြောင်းသူစနီးဖြစ်သူဂျေမီပါဝယ်ကတင်ပြသွားပါလေ
In 2012 John visited the Kachin people of Myanmar and was shocked by the
fact that John ဟာမြန်မာနယ်စပ်ရှိကချင်တိုင်းရင်းသားတွေနဲ့တွေ့ဆုံခဲ့ရမှာဆင်းရဲမွဲတည်ပြီးဘဝအစဉ်တန်းနှိမ့်ချလှမှုကိုတွေ့ရတဲ့အတွက်အံ့အားသင့်တုန်လှုပ်ခဲ့ရပါလေဥပဒေအစားအလုံးလောက်မရှိကြဘဲအဟာရတတ်ချုပ်တဲ့နေတဲ့ကလေးတွေမွေးကင်းစကလေးတည်ဆုံမှုနှုံးမြင့်တာတွေဝက်မွေးတဲ့ခြံတွေနဲ့ကပ်ပြီးယာယီတဲထိုးထားတဲ့အကြောင်းတွေစသဖြင့်ဒါတွေကိုတွေ့ရတဲ့အခါသူကဖျားသခင်ရဲ့အလိုတော်ရသူဟာသူတတ်နိုင်တဲ့စွမ်းနဲ့ကူညီရမယ်ဆိုတာကိုခံယူခဲ့တာဖြစ်ပါတယ်။ဒါကြောင့်လေခရိယန်အကြောင်းရဲ့တခြားလူအားပေးတွေနဲ့တူသူဟာစင်ရဲမွေးတည်မှုပပျောက်ရေးပညာသင်ခွင့်ရရှိရေးအတွက်ဝါတိုင်းရင်သားတွေအတွက်လှူဆောင်ပေးခဲ့ပါတယ်။ကျောင်းပေါင်း16ကျောင်းကိုမြန်မာနိုင်ငံရှမ်းပြည်နယ်ရဲ့ခွင့်ပြုချက်နဲ့ဆောက်ပေးခဲ့ပါတယ်။ အကူအညီပစ္စည်းတွေကိုထွက်ကားပေါင်းများစွာနဲ့တည်ယူခဲ့ပြီးတောင်ပေါ်တိုင်းရင်းသားတွေထံသူကပေးပို့ခဲ့ပါတယ်။အစီအစဉ်တွေကိုတိုးချက်ရမှာရွှေတွိကနေမြရှိစေဝါကူတာမှုမူရစီဆွဲမှုကိုကာကွယ်စေဖို့အတွက်လည်းကူညီဆောင်ရွက်ပေးခဲ့ကြပါတယ်လို့သတိဖြစ်သူကပြောသွားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်ဆူရကတော့တရားဟောဆရာဂျွန်ကိုမနစ်ကပဲဖမ်းဆီးသွားတယ်လို့သူကပြောပါတယ
်။ On March 5th, 2017, John and
another မနက်9ရက်2019ခုမှာဂျွန်နဲ့နောက်ဆရာတူကိုတရုတ်နယ်စပ်ရဲကဖမ်းဆီးသွားပါတယ်။ဂျွန်ဟာဘာသာရေးကြောင့်ခုလိုထောင်ကျောက်ဆင်ပြီးဖမ်းဆီးခံခဲ့ရတာပါ။သူ့ကိုဆွဲချက်တရားမှလည်းနေဆက်တရားမဝင်ဖြတ်ကျော်မှုအားပေးမှုနဲ့ဖမ်းဆီးခဲ့တာပါဒီလိုမျိုးဆွဲချက်တွေကိုတမန်အားဖြင့်လူကုန်ကူးသူတွေကချမှတ်တာဖြစ်ပါတယ်သူဟာထောင်ထဲမှာကုစုကျမရေးချို့တဲ့နေပြီးပေါင်90လောက်တောင်ကျသွားပါတယ်မိသားစုနဲ့လည်းဆက်သွယ်ခွင့်မရခဲ့ပါဘူးသူလူမျိုးရေးအတွက်ကျမတို့မိသားစုနဲ့အတူသွေးစည်းခိုင်မာမှုပြတ်တာဖို့မေတ္တာရက်ခံပါတယ်လို့တရားဟောဆရာဂျွန်ရဲ့ဇနီးကဒီလာကန်တယောက်သူတွေကိုမြစ်တာရက်ခံသွားတာဖြစ်ပါတယ်2019ဒီဇင်ဘာလကနိုင်ငံကြီးဌာနကထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံဟာမွတ်စလင်တွေနဲ့ခရစ်ယာန်တွေပေါ်နှိမ့်ကုန်မှုကြောင့်ကမ္ဘာပေါ်မှာ CPC လို့ခေါ်တဲ့ဘာသာရေးလွတ်လပ်စိုးရိမ်ရဆုံးနိုင်ငံတွေနဲ့ပါဝင်နေပါတယ်တရှိညီလာခံမှာတော့ပြပတ်ရောက်ရူဟင်ဂျာမွတ်စလင်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေအပြင်မြန်မာနိုင်ငံက CSO ကိုယ်စားလှယ်ချို့လဲတက်ရောက်နေတယ်လို့လည်းသိရပါတယ်ရှင်
ဒေါ်လာတန်တင်ပြသွားတာဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့စွဲချက်တင်ခံထားရတဲ့ Riders သတင်းတောက်နှစ်ယောက်ရဲ့အမှုကိုဆက်လက်စစ်ကြောင်းနာစစ်ဆေးနေရမှာအင်္ဂါနေ့ကတော့ကိုကျော်စိုးဦးကိုစစ်ဆေးခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေသတင်းယူမှုတွေကိုအဓိကထားပြီးတော့မေးမြန်းခဲ့တယ်လို့ကိုကျော်စိုးဦးကတရားရုံးမှာထွက်ဆိုခဲ့ပါတယ်။ဒါအပြင်သူတို့ကိုလက်ထိတ်တန်းလန်းနဲ့၃ရက်လောက်အိတ်ချိန်မပေးဘဲမနာမနေစစ်ကြောရေးစခန်းမှာစစ်ဆေးမေးမြန်းခဲ့တယ်လို့လည်းပြောပါတယ်။သူတို့ရဲ့အမှုကိုကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေဘက်ကလည်းအနီးကစောင့်ကြည့်နေတဲ့အကြောင်းမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေ31ကားငယ်နဲ့ဆွဲချက်တင်ခံထားရတဲ့ Riders သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုတွေကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာဆက်လက်စစ်ဆေးကြားနာနေတာမှာဇူလိုင်လ24ရက်အင်္ဂါနေ့ကတော့သတင်းတော့ကိုကျော်စိုးဦးကသူတို့ကိုဖမ်းဆီးစစ်ကြောမေးမြန်းခဲ့ပုံကိုတရားရုံးမှာထွက်ဆိုခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလ12ရက်နေ့ညပိုင်းလုံးကစားတော့ဆိုင်ကထွက်ထွက်ချင်းသူတို့ဖမ်းဆီးခံခဲ့ရပြီးထောက်ချက်ရဲစခန်းကိုခေါ်သွားခဲ့ကြောင်းရဲစခန်းမှာတိတ်မကြလိုက်ဖဲခေါင်းဆွတ်နဲ့သူတို့နှစ်ယောက်ကိုအောင်တပြေစစ်ကြောရေးစခန်းကိုခေါ်သွားခဲ့ကြောင်းတွေကိုကိုကျော်စိုးဦးကထွက်ဆိုခဲ့ပါတယ်။အောင်တပြေစစ်ကြောရေးစခန်းရောက်တဲ့အခါမှာတော့သူတို့ကိုလက်ထိတ်တန်းလန်းနဲ့တုံးရကြအောင်အနားမပေးဘဲရဲအရာရှိ10ယောက်လောက်ကစစ်ဆေးမေးမြန်းခဲ့ကြတယ်လို့လည်းပြောပြပါတယ်။သတင်းတော်ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့ရဲ့လက်ထဲမှာနိုင်ငံတော်လျှို့ဝှက်ချက်ဆိုင်ရာစာရွက်စာတမ်းတွေတွေ့ရှိတယ်လို့ဆိုပြီးလျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးတရားစွဲခဲ့ပေမဲ့အဲ့ဒီအကြောင်းချက်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်လို့သူတို့သတင်းရယူမှုတွေကိုအထူးကစစ်ဆေးမေးမြန်းခဲ့တယ်လို့ကိုကျော်စိုးဦးကတရားရုံးကြားနာမှုအပြီးသတင်းတော်တွေကိုအခုလိုပြောပြပါဗျာ။ဟိုအောင
်တီဗီစစ်ကြောရေးစခန်းမှာကြာတော့သူတို့ကဒီကျွန်တော်တို့လက်ထက်မှာတွေ့တယ်ဆိုတဲ့စာရွက်စာတမ်းတွေအကြောင်းကိုစိတ်မဝင်စားပဲနဲ့ကျွန်တော်တို့ဒီခိုင်ပြင်းနဲ့ညပိုင်းနဲ့ပတ်သက်ပြီးတော့ဘလို့သတင်းစကားမျိုးတွေကိုကျွန်တော်တို့ရရှိထားပြီးပြီလေအဲ့ဒါတွေပဲသူတို့ကအဓိကဟိုဥစားပြီးပြီးတော့မေးတယ်ပြီးတော့ကျွန်တော်တို့ဖုန်းတွေကသူတို့ဒီအိဒင်ဇလန်းကိုသူတို့တွေ့ရှိသွားပြီးတဲ့နောက်ပိုင်းမှာကျွန်တော်ကိုမင်းဘာကြောင့်မပြောရလဲငါတို့ကအထက်လူကြီးရဲ့စုပြီးပါရမှုမျိုးအစဉ်နဲ့သူကကျွန်တော်ကဒုတော်ခိုင်းပြီးတော့ဟိုအချာကြီးကိုဒုတော်ခိုင်းခဲ့ပါတယ
်သတင်းတော်တွေကို၃ရက်လုံးအိတ်ခွင့်မပေးဘဲအထက်ထက်မေးခွန်းတွေမေးတာဟာစိတ်ပိုင်းဆိုင်ရာအားနည်းအောင်လုပ်တာဖြစ်ပြီးတော့အခုလိုရုပ်ပိုင်းစိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုကလူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့သတင်းတော်တွေရဲ့ရှင်းနေဦးတန်းစုံအောင်ကလည်းပြောပါတယ်တရားရုံးမှာပြီးခဲ့တဲ့ဂျွန်လတုန်းကကြားနာစဉ်ကတော့သတင်းထောက်တွေကိုပေးမအိတ်ခဲ့တာဒုထောက်ခိုင်းတာမျိုးရဲအရာရှိတွေကိုလုတ်ခွင့်ပေးမထားဘူးလို့ထောက်ချက်ရဲစခန်းမှုဒူရဲမှုမြင့်လွင်ကထွက်ဆိုညှဉ်းဆန်းသွားခဲ့ပါတယ်ရဲတပ်ဖွဲ့အနေနဲ့တရားမဝင်နှိမ့်ဆက်ညှဉ်းပန်းတာမျိုးတွေရှိသလားဆိုတာကိုအစိုးရကရဲတပ်ဖွဲ့ကိုမေးမြန်းရမှာရဲတပ်ဖွဲ့ကဘလို့တရားမဝင်နှိမ့်ဆက်မှုမျိုးကိုမှမပြုလုပ်ခဲ့ဘူးလို့အာမခံခဲ့တဲ့ဆိုတော့မြန်မာအစိုးရပြောခွင့်ရဦးစော်ထေးရဲ့အပြောကို Writer သတင်းနဲ့မှကိုးကားဖော်ပြထားပါတယ် Writer သတင်းတော်နောက်ပြောက်ဖြစ်တဲ့ကိုဝလုံးရဲ့အမှုကိုလည်းတနင်္လာနေ့ကတရားရုံးမှာဆက်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်ဒီဇင်ဘာလ12ရက်နေ့ကသူတို့အဖမ်းမခံရခင်လေးမှာရဲဒုတက်ချက်နိုင်လင်းကသူတို့လက်ထဲစာရွက်စာရမ်းတွေပေးပြီးတော့ထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်ဆိုတာကိုကိုဝလုံးကတရားရုံးမှာအလေးထားထွက်ဆိုသွားခဲ့ပါတယ်။ ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနာမှာမွတ်စလင်ဆယ်ဦးအသက်ခံရရတဲ့ကိစ္စသတင်းလိုက်နေစဉ်မှာသတင်းတော်ကိုဝါလုံးတဲ့ကိုကျော်ဆိုးဦးတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်သူတို့အမှုနယ်ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကအနီးကလေ့လာဆောင်ကြဉ်နေတယ်လို့မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်
We are very concerned about the detention. We also expressed that in the margins of the Security Council visit when we went there earlier this year.
ထရုတ်ဖက်စီခံထားရတဲ့အပေါ်မှာကျမတို့တိတ်ကိုစိုးရိမ်ပါတယ်။ကျမတို့မြန်မာနိုင်ငံကိုတွားခဲ့ရုံကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ထုတ်ပြောခဲ့ပါတယ်။သတင်းလွတ်လပ်ခွင့်ရရှိရေးကိုကျမတို့တိတ်ကိုအလေးနဲ့ထားပါတယ်။လွတ်လပ်တဲ့နိုင်ငံမှာသတင်းလွတ်လပ်ခွင့်မရှိလို့မဖြစ်ပါဘူး။
တရင်းလောက်တွေလုံခြုံမှုရှိဖို့ပြစ်မှုကျူးလွန်သူတွေအရေးယူမခံရဘဲနဲ့လွတ်မြောက်နေတာအဆုံးသတ်ဖို့လွတ်လပ်ပြီးဘယ်မလိုက်တဲ့သတင်းလုပ်ငန်းတွေကိုအားပေးဖို့နဲ့သတင်းတွေကိုရယူနိုင်ခွင့်ရှိဖို့ကမရှိမဖြစ်လိုအပ်တယ်လို့ထင်ပါတယ်။တနင်္လာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးတကဘိတ်တိုင်ပင်ဆွေးနွေးကြစဉ်ကလည်းရိုက်တာသတင်းထောက်တွေဖမ်းဆီးခံထားရတဲ့ကိစ္စကို ိစ္စမြန်မာအစိုးရနဲ့ဆွေးနွေးခဲ့တယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေရော့ကျရေးအထူးသဖြင့်ကချင်ပြည်နယ်ကစစ်ဘေးရှောင်ပြည်သူတွေစီကိုနိုင်ငံတကာအကူအညီတွေပုံမရရှိစေရေးနီးလန်းရှာဖို့ရည်ရွယ်ပြီးတော့ကနေဒါအခြေစိုက်ကချင်တိုင်းရင်းသားအစည်းအရုံးကကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမတ်များအဖွဲ့တာဝန်ရှိသူတွေနဲ့မနေ့ကဆွေးနွေးကြကြတယ်လို့သိရပါတယ်။အကြောင်းစုံကိုကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ကချင်ပြည်နယ်မှာတကြော့ပြန်တိုက်ပွဲတွေပြင်းထန်လာတာကြောင့်နေရဆွန့်ခွာထွက်ပြေးရတဲ့စစ်ရှောင်ဒုက္ခသည်တွေအရေးအတွက်နိုင်ငံပေါင်း20ကျော်ကကချင်တိုင်းသားတွေပြီးခဲ့တဲ့မေလ19-20အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ကချင်တိုင်းသားတွေအနေနဲ့မိမိတို့နေထိုင်ရာနိုင်ငံကအစိုးရတွေကိုချဉ်းကပ်ပြီးတိုင်းသားဒေသကစစ်ပွဲတွေရော့ကျသွားအောင်မြန်မာအစိုးရကိုတွန်းအားပေးရင်းနဲ့စစ်ဘေးရှောင်ပြည်သူတွေကိုနိုင်ငံတကာကအကူအညီတွေပူပေးကြဖို့လှုံ့ဆော်သွားပြီးဆုံးဖြတ်ခဲ့ကြပါတယ်။အဲ့ဒီဆုံးဖြတ်ချက်တွေအတိုင်းကနေဒါအခြေစိုက်ကချင်တိုင်းသားအစည်းအရုံး KCA အဖွဲ့ကကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌလည်းဖြစ်ကနေဒါလွှတ်တော်ဒုက္ခရလည်းဖြစ်တဲ့ Mr. Bruce Stanton တို့အဖွဲ့ကိုအော်တိုဝါမြို့မှာဇူလိုင်24ရက်နေ့ကတွေ့ဆုံခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာစစ်ပွဲတွေဆက်ရှိနေတာကြောင့်စစ်ပွဲရော့ကျကြီးနဲ့စစ်ဘေးရှောင်ဒုက္ခတွေအရေးလေးထားဆွေးနွေးခဲ့တယ်လို့တွေ့ဆုံပွဲမှာကိုတိုင်ပါဝင်သူ KCA အဖွဲ့ပြောခွင့်ရမပရီလူးမ်ကပြောပါတယ
်အဓိကအချက်ကတော့ကျမတို့ကဒီဟိုစစ်ပွဲတွေလည်းနှစ်တွေကြာလာပြီဖြစ်တဲ့အတွက်ကြောင့်မလို့ဒီစစ်ပွဲထဲမှာပြိမိနေတဲ့ဟိုပြည်သူလူထုပေါ့နော်ပြည်သူလူထုဆိုတဲ့နေရာမှာအများဆိုတော့ကချင်ဖြစ်နေတာပေါ့နော်ဆိုတော့ဒီလူတွေရဲ့တက်စီစင်လုံးဂျုံရဲ့အထူးသဖြင့်ကတော့ဒီစစ်ပွဲတွေကမှာကလေးတွေရဲ့လုံးဂျုံရဲ့နဲ့ပညာရေးကျမရေးအားလုံးအတွက်ကိုကနေဒီယန်အစိုးရအနေနဲ့လည်းဒါဘလို့ပါဝင်နိုင်မဲ့လမ်းမျိုးရှိတလေဆိုတဲ့ဥစ္စာကိုအဖြေရှာဖို့ပေါ့နော်ဒါဆွေးနွေးခဲ့တာပ
ါကချင်ပြည်နယ်မှာစစ်ပွဲတွေဆက်ရှိနေတဲ့ဖြစ်ပြီးစစ်ကြောတင်းရှောင်ရတဲ့နေရစွန့်ခွာဒုက္ခတွေ IDP တွေရဲ့လိုအပ်ချက်ကလည်းတိုးလာနေတာကြောင့်ကနေဒါအပါအဝင်နိုင်ငံကရဲ့အကူအညီတွေလိုအပ်နေတယ်လို့ KCA အဖွဲ့အတွင်းမူကိုဂျွန်းလာဆန်းကတိုက်တွန်းပါတယ်
ကနေဒါအစိုးရရဲ့ပံ့ပိုးကူညီမှုတွေကိုကျွန်တော်တို့ကျေးဇူးတင်တယ်ပြီးတော့စစ်ပွဲတွေကြာလာတဲ့အမျှဒီဒုက္ခတွေကြီးရလဲပို့ပြီးတော့လိုအပ်လာတယ်ပြီးတော့နိုင်ငံတကာရဲ့ပံ့ပိုးမှုတော့ဟောတဖြည်းဖြည်းညော့နေလာတာပေါ့နော်ဟိုပါပေါ့နော်ကျွန်တော်တို့ဒီကနေဒါအစိုးရအနေနဲ့တကယ်လိုအပ်နေတဲ့ဒူရီစီမာရောက်ဖို့အတွက်ကျွန်တော်တို့တိုက်တွန်းချင်တာပေါ့နော
် NLD အစိုးရလက်ထက်မှာအပြည့်အညီညာရေးရဖို့စူးစမ်းနေတယ်ဆိုပေမဲ့အားမလို့အားမရဖြစ်စရာတွေဆက်ရှိနေသေးတယ်လို့မပရီလွမ်ကသုံးသပ်ပါတယ်
ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံသားရေရဲ့လုံခြုံရေးဟာအစိုးရပေါ်မှာအများကြီးပါဝင်ရှိပါတယ်အဲ့တော့အာဏာရအစိုးရအနေနဲ့ဒီဒုက္ခရောက်နေတဲ့လူတွေကိုမခွဲခြားဘဲနဲ့အကူအညီတွေကိုလိုအပ်နေတဲ့လူစီရောက်လာအောင်အစိုးရအနေနဲ့စားဆောင်ပေးဖို့ကျွန်တော်တို့ကတောင်းဆိုချင်ပါတယ
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားခဲ့တဲ့စစ်စင်ရေးကိုကြီးကြပ်ခဲ့သူတွေအဖြစ်မြန်မာစစ်တပ်နေကြားစောက်တပ်နဲ့ရဲတပ်ဖွဲ့ကအရာရှိကြီး9ဦးကိုပြစ်မှတ်ထားပြီးဒဏ်ခပိတ်ဆို့အရေးယူလိုက်ကြောင်းဇွန်လတုန်းက EU နဲ့ကနေဒါနိုင်ငံတွေကကြေညာခဲ့ပါတယ်။ဒါကိုအမေရိကန်ကလည်းထောက်ခံကြောင်းပြောဆိုပြီးကချင်နဲ့ရှမ်းပြည်နယ်အပါအဝင်တိုင်းဒေသတွေက လူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေပေါ်အရေးယူနိုင်အောင်လဲမဟာမိတ်တီနဲ့လက်တွဲချိုးပန်းနေကြောင်းပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်မစ်ခရစ်စတင်းဘူဂနာကလည်းဒါမဲ့စတင်ပါလာသူမြန်မာနိုင်ငံကိုသွားတဲ့အခါကချင်ဒေသအခြေအနေကိုသွားရောက်လေ့လာမယ်လို့ဇူလိုင်20ရက်နေ့ကိုသွားရောက်လေ့လာမယ်လို့ဇူလိုင်20ရက်နေ့ကိုသွားရောက်လေ့လာမယ
Don't be the Nine, dear Nupinashin. I will wega. Yamaning us since the canoe, Toyopido Lila Gibare. Did Tolu Yidi, Jordan Tare, Chamar, Chusini, Takayadalu, Sompi Dari, Elegant Tavidi, Young Charari, Sinibare, D. John, Johnson, Gujo, all in us, said Pio Piabi Bolivia.
Yama did Tolu Yi Longama, Senego, Tomido Lonida, Nepon Yane Chibido Shibabi. Australian and Emir of Vienna Chizai, four paws will call it. ဒီမနက်ကမှအလုံးလုံးနေတဲ့ဆင်အကောင်ကြီးငါးတောင်လောက်ရှိပြီးအလုံးလူလူဟာအစိုးရပိုင်ဆင်တွေဖြစ်ပါတယ်ပုဂ္ဂလိကပိုင်တဲ့ဆင်တွေကတော့တော်တော်နေပါတယ်ဒီမနက်ကတက်တွေနိုင်ငံသားတင်ပို့မှုတစ်နှစ်တားမြစ်ထားတာကိုနှစ်ထောင်ဆယ့်ချောက်ခုနှစ်အပြီလာတော့ကပြန်ပြီးတော့လုတ်ခွင့်နေပေးခဲ့ပါတယ်တပင်ခုတ်တာတွေရဲ့ဆိုင်းနဲ့ကိစ္စကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ကောင်းတ Yadalu, the Chuga Bay may be Sumpita Kayabare, the Chuga or Anijin Time PDC, Yonsa Kanijabare, the Luchi Mabe, Kabajo, Nupinashin, I will we, Mimaning and Yola Giraba. I will we ha, a Nupinashin to Ule Pitalo, Luke Queen Lushadu to Ule Chibare. A good old Luke Queen in Maka, Trace and the Queen Yedraba, I will we, Losong Nibabi. A good line Lazanga, Mapigo Yola Gere, I will we ha. Pagoyo mare masih ada sense kan cugu tuaya uli lagi bare.
I feel it's a creature, as a human being itself.
Sini ha, lulu lube terbawa diraga nyusar kulu jenok kanzaya. Tapi macam jenok luka, dulu jangan bu nenek ni dia ba. Sini ya sih terbawa wari, tiada nego jenok tiuwa kanzaru dia ba. Dulu bu di sini jauh juga luka ba. Taru ya makan ni luya di mahu dulu, mesti ada pun luka lepas ba.
ดูดิลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุ ရိုင်းနေနဲ့အရင်ကတစ်လုပ်ငန်းကိုလုပ်ကင်ခဲ့တဲ့ဆင်တွေကိုဘေးမဲ့လွတ်ဖို့စီစဉ်ထားပါတယ်။မြန်မာအင်ဂျင်နီယာထိုင်းနိုင်ငံမှာတော့ဆင်တွေကိုခီးသွွားလုပ်ငန်းတွေမှာအသုံးချတာများပါတယ်။တရုတ်နိုင်ငံကတော့ဆင်စွယ်နဲ့ဆင်တရေကိုပို့ပြီးတော့လိုချင်နေပါတယ်။ဆင်တရေကိုအမှုန့်ကျိတ်ပြီးတော့ဘိုင်နာပျောက်ဆေးဖော်သလိုဆင်တရေနဲ့ထုတ်လုပ်တဲ့ကွန်ပျူတာတွေကိုလည်းသုံးစွဲနေတာပါ။ဆင်စွယ်ကိုလည်းနှီးမျိုးစုံနဲ့သုံးနေကြတာကြောင့်တရုတ်နိုင်ငံရဲ့ဝယ်လိုအားကမြန်မာဆင်တွေအတွက်အကြီးအကျယ်ချိမ့်ချောက်နေတဲ့အန္တရာယ်တစ်ခုဖြစ်နေတယ်လို့ဗြိတိန်ခြေစိုက် Elephant Family လို့ခေါ်တဲ့စင်မီသားစုအဖွဲ့ကဒီနေ့ထဲမှာပဲအစီရင်ခံစာတစ်စောင်းထုတ်ပြန်ထားပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။ VOA American တန်ကနေပြီးတော့ Voru နေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook စာမျက်နှာတွေအပြင် VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်လဲပြီးတော့ဖတ်ရှုနားဆင်နေပါတယ် VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတယ်တည်သချင်းတောင်းကျင်နေဆိုရင် VOA ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ကဘူရူနီမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook နဲ့ VOA မြန်မာပိုင်းရဲ့ Internet Website တွေကလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဒုတိယပိုင်းမှာဆိုရင်တော့
စက္ကန့်လားဒီမှာခန္ဓာတိုင်းသားတွေရှိသလိုလက်ခန္ဓာတိုင်းသားတွေရှိကြပါတယ်။ဒါတော့ကျွန်တော်မပြောပါဘူး။လက်ခန္ဓာတိုင်းသားလက်ခန္ဓာတိုင်းသားဘုသူ့ဘုသူ့ကျေးဥ်ဆိုတာကကျွန်တော်တို့တိုင်းနဲ့ဒီမြန်မာနိုင်ငံတိုင်းနိုင်ငံလုံးမှာဘုသူ့ကပါ။
ဒါကတော့ဓာတ်ရိုက်လီလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းတွေကကောက်နှုတ်ချက်မနေ့ကအင်္ဂလိပ်စာသင်ခန်းစာစတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတချို့ကိုကောက်နှုတ်တင်ပြပေးပါမယ်။ဘန်ကောက်ပို့သတင်းစာရဲ့စီးပွားရေးကဏ္ဍမှာမြန်မာနိုင်ငံပေါ်ရည်ရွယ်ထားရှိတဲ့ထိုင်းရဲ့ဆန္ဒဆိုတဲ့ခေါင်းစဉ်နဲ့ဆူချက်ဆရီတာမှာစောင်းပါတို့ရေးသားထားပါတယ်။မြန်မာနိုင်ငံရဲ့ပြပဓာတ်ရဲ့ယင်းနှိမ့်နှံမှုအဲ့ဥတွေဟာထိုင်းနိုင်ငံရဲ့ယင်းနှိမ့်နှံမှုကိုပုံမဆွဲဆောင်မှုရှိလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းထိုင်းစီးပွားရေးလုပ်ငန်းရှင်အသင်းဥက္ကဋ္ဌကပြောပါတယ်။ဥပဒေချုပ်ကထိုင်းနိုင်ငံရဲ့လက်ရည်ရောင်းဈေးဆိုင်တွေဟိုတယ်နဲ့လေကြောင်းပို့ဆောင်ရေး၊ကျန်းမာရေးဝန်ဆောင်မှုအစရှိတဲ့လုပ်ငန်းတွေကိုအထူးဆွဲဆောင်နေပါတယ်။မြန်မာဘက်ကလည်းဘင်္ဂလားပင်လယ်အော်ကပင်လယ်ကမ်းခြေတွေမှာခီးသွွားလုပ်ငန်းတွေပေါ်ထွန်းလာဖို့အတွက်စိတ်အားထက်သန်နေပါတယ်။ရှေ့လာမယ့်လတွေအတွင်းဒီဥပဒေတွေထွက်ပေါ်လာပြီးဆိုရင်မြန်မာနိုင်ငံအတွင်းပြည်ပကရင်းနှီးမြှုပ်နှံရေးစီးပွားရေးလုပ်ငန်းတွေလုပ်ဖို့အတွက်ပုံမှန်လွယ်ကူလာတော့မှာဖြစ်တယ်လို့ထိုင်းစီးပွားရေးအသင်းရဲ့ဥက္ကဋ္ဌမစ္စတာဆူရာဆတ်ကပြောဆိုတယ်လို့ရေးသားထားပါတယ်။ပြပဓာတ်ရရင်းနှီးမြှုပ်နှံမှုဥပဒေစေအရပြပရင်းနှီးမြှုပ်နှံသူတွေကိုမှတ်ပုံတင်ထားတဲ့ကုမ္ပဏီတွေမှာ35ရာခိုင်နှုန်းတွုံးမြင့်ထည့်ဝင်နေမှာဖြစ်ပြီးတော့လက်ရှိအကျင့်သုံးနေတဲ့စနစ်ချက်ပုံမူပြီးတော့အခွင့်အလမ်းတွေရှိမှာဖြစ်ပါတယ်။ထိုင်းပါဝင်ပြပရင်းနှီးမြှုပ်နှံသူတွေဟာနိုင်ငံခြားခီးသွွားလုပ်ငန်းကြီးထွားလာတာနဲ့အမျှရန်ကုန်မြို့မှာရောတခြားခီးသွွားတွေစိတ်ဝင်စားတဲ့ဒေသတွေမှာရင်းနှီးမြှုပ်နှံမှုတွေတိုးချဲ့ပြုလုပ်ဖို့စိတ်ဝင်စားနေကြတယ်လို့ဆိုပါတယ်။မနစ်တော့ကမြန်မာနိုင်ငံကိုလာရောက်လေပတ်ကြတဲ့ကမ္ဘာလက်ခီးသွွားတွေရဲ့အရေအတွက်က၄သန်းရှိပြီးတော့အခုနှစ်အတွင်းမှာ၅သန်းရှိလိမ့်မယ်လို့မျှော်လင့်ထားပါတယ်။တိုးမြင့်လာတဲ့ခီးသွွားရေအတွက်ဟာလေကြောင်းပို့ဆောင်ရေးနဲ့နေရာထိုင်ခင်းဝန်ဆောင်မှုပေးနိုင်မှုအတွက်မနည်းစူးစမ်းနေရပါတယ်။မကြခင်မှာတော့တနိုင်ငံလုံးမှာတက်ခိုနေထိုင်စရာတွေအခန်းပေါင်း9000ထိတိုးလာဖို့ရှိနေပါတယ်။အခုချိန်မှာတော့ထိုင်းစီးပွားရေးကုမ္ပဏီတွေဟာနှစ်နိုင်ငံသဘောတူဖက်ဆက်လုပ်ကင်ခွင့်ဥပဒေအရစားတောက်ဆိုင်တွေ၊ကော်ဖီဆိုင်တွေနဲ့တခြားအစားအသောက်တွေရောင်းချတဲ့လုပ်ငန်းတွေမှာဝင်ရောက်လုပ်ကင်နေပြီလည်းဖြစ်ပါတယ်ဆက်သဖြင့်ရေးသားထားပါတယ်ဆက်လက်ပြီးတော့ဘန်ကောက်ပို့သတင်းစာမှာပဲမြန်မာနိုင်ငံကစင်ကလျားဖြစ်နေခြင်းဆိုပြီးတော့ရေးသားထားတဲ့အဒီတာအာဘောကိုတင်ပြပေးခြင်းပါတယ်ဒေါ်ဆန်းစုကြည်ပေါ်သူမရဲ့မိတ်ဆွေတွေကဆက်လက်ပြီးတော့ရှောင်ဖယ်နေကြသေးဖြစ်သလိုသူမရဲ့အစိုးရပေါ်မှာလည်းပြစ်တင်ဝေဖန်မှုတွေပြုလုပ်နေကြပါတယ်ရိုဟင်ဂျာအရေးကိစ္စကိုချောချောမွေ့မွေ့ဖြေရှင်းနိုင်မှုအတွက်သူမဖွဲ့စည်းထားတဲ့ဆယ်ဦးပါနိုင်ငံတကာအကြံပေးဖို့ဟာအခုတော့ရှေ့ဦးပဲကြံပါတော့တယ်မြန်မာနိုင်ငံရဲ့မူဝါဒတွေအပေါ်အာမလို့အာမရဖြစ်ပြီးတော့နှုတ်ထွက်လိုက်ရတာဖြစ်တယ်လို့ထွက်သွားသူတွေကပြောကြပါတယ်မြန်မာအစိုးရနဲ့စစ်တပ်ရဲ့စီမံခန့်ခွဲမှုလွင်ပနေပြီးတော့တန်းပြီကိုထိခိုက်စေတယ်ရူဝညာပြဿနာကတစားတဲ့တစားပိုးပြီးတော့ကြီးထွားလာနေပေမဲ့အရေးမကြီးတဲ့ကိစ္စတည်းလို့သဘောထားနေကြတယ်လို့လည်းပြောဆိုကြပါတယ်ရခိုင်ပြည်ကပြိပခအပြေရှာရေးနိုင်ငံတကာအကြံပေးအဖွဲ့ရဲ့လုပ်ငန်းအဖွဲ့အတွင်းမှုဖြစ်သူကော့ဆတ်ကျူတီကူဟာအဖွဲ့ကနေပြီးခဲ့တဲ့သတင်းပတ်မှာနှုတ်ထွက်လိုက်ပါတယ်။ကော့ဆတ်ဟာဝိုင်းရင်တာမတ်ကြီးဟောင်းတူဖြစ်သလိုပါလီမန်အဖွဲ့ဝင်ဟောင်းဝင်းကြီးချုပ်ရဲ့အကြံပေးအရာရှိစားတဲ့တာဝန်တွေကိုထမ်းဆောင်ခဲ့သူပါ။အာရှငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစေရေးအဖွဲ့ရဲ့အတွင်းမှုချုပ်လည်းဖြစ်ပါတယ်။သူနှုတ်ထွက်ရတဲ့အကြောင်းပြချက်ဟာမြန်မာခေါင်းဆောင်ရဲ့ကာလကြာချီမိတ်ဆွေဖြစ်ခဲ့သူအမေရိကန်လူမျိုးဘီလ်ရစ်ချက်ဆင်အကြံပေးအဖွဲ့ကနေနှုတ်ထွက်ခဲ့တော့ပြောခဲ့တာနဲ့အတူတူပဲဖြစ်ပါတယ်။အဖွဲ့တည်ထောင်ခဲ့တဲ့၅လတာကာလအတွင်းနှစ်ကြိမ်ပြုလုပ်တဲ့အစည်းအဝေးတွေအရသူတို့ရဲ့ဘုတ်အဖွဲ့ဟာရိုဟင်ညာပြည်ပကအဖြစ်ရှာတာတဲ့ပြဿနာတစ်ခုလို့ဖြစ်နေရတယ်လို့ပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ VOA အမေရိကန်တမ်းမြန်မာပိုင်းကဆက်လက်ပြီးတော့ထုတ်လည်နေပါတယ်အခုဆက်နားဆင်ကြရမှာကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အတုံးနှုံးတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီကနေ့တင်ပြမယ့် idiom အတုံးကတော့
beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း t h e the b u s h bush the bush ကတော့ခြုံဘုတ်လို့လုံောက်ဒီပဲရတော့စကိုက်ထလုံးရဲ့ထိုက်ရိုက်ဒီပဲကခြုံဘုတ်တစ်ပိုင်းမှာလိုက်ရိုက်တယ်လို့အဓိပ္ပာယ်ယူနိုင်ပါတယ်ဒီနေရာမှာ about အစားအဓိပ္ပာယ်စင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါတယ်နောက်ကြောင့်ရာဇဝင်လေးကိုအရင်ရှင်းပြပါစီ။ညက်ပြည့်ညက်ဖန်းထွက်ရမှာခြုံထဲဝင်ပုန်းနေတဲ့ညက်တွေအပြင်ထွက်လာစီဖို့ခြုံပြည့်ဘက်ကနေဝိုင်းတော့600ကနေဒီအတုံးဆင်းတဲ့လာတယ်လို့ဆိုရပါလိမ့်မယ်။ဒါကြောင့်မို့ညက်ကိုပြည့်မယ်ဆိုရင်လည်းပြည့်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ပဲအရင်အပြင်ဘက်ကနေဝိုင်းခြောက်နေတဲ့သဘောကတစ်ခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ပဲဝေကဝိုက်ကရှောင်းကလုတ်တဲ့သဘောဖြစ်ပါလေအဒီပေကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအာနာလို့တဲ့တဲ့ပြောမထွက်တာလေဖြစ်နိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George လို့ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush
ပြောချင်တာကိုပွင့်ပွင့်လင်းလင်းပါလို့မပြောတာလေဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say stop beating about the bush
ပြောချင်တာကိုတိတိမပြောဘူးဟိုဝေးဒီရှောင်လုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
beat about the bush
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။နားဆင်ကြရတာကတော့နိုင်ငံခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။အခုတော့မင်းညာဘက်ကဆွေးနွေးကြတဲ့ဓာတ်ရိုက်ဒီလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်နိုင်ပါပြီ။ကိုဇော်ဝင်းလိုင်းအစီအစဉ်တင်ဆက်ထားတာပါ။
လာပါခင်ဗျာ VOA တဲ့ airline season ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံတဝမ်းတိုင်းနယ်ပြည်နယ်ဒေသကြီးတော်တော်များများမှာဗိုလ်ချုပ်ဆန်းကျေးရုပ်တွေစိုက်ထူနေတဲ့ကိစ္စအပေါ်တရရှိနေတဲ့အမြင်သဘောထားတွေကိုဆွေးနွေးကြမှာပါလက်ရှိအနာရ NLD ပါတီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီပြည်နယ်တိုင်းဒေသကြီးအတွင်းကမြို့နယ်တော်တော်များများမှာဗိုလ်ချုပ်ကျေးရုပ်တွေကိုအခုနောက်ပိုင်းတိုးပြီးတော့တိဆောက်လာနေကြတာပါအထူးသဖြင့်ကတော့တိုင်းသားလူမျိုးစုဒေသလူမျိုးစုတွေအများစုနေထိုင်တဲ့တိုင်းသားဒေသတွေမှာဒီဗိုလ်ချုပ်ကျေးရုပ်တည်ဆောက်မှုတွေအပေါ်ကန့်ကွက်မှုတွေကလည်းရှိနေတာကြောင့်သဘောထားကွဲပြားမှုတွေကလည်းအများကြီးဖြစ်နေကြတာပါ။အဲဒါကြောင့်ဒီကိစ္စအပေါ်သွားရရှိနေတဲ့အမြင်တွေကိုဆွေးနွေးကြမှာပါ။ဗိုလ်ချုပ်အောင်ဆန်းဟာအဆောင်အယောင်ဂုံနဲ့ပကဒနာတွေကိုမကြိုက်တဲ့အပြင်ဆန္ဒမူနာပြပြီးနေသွားခဲ့သူဆိုတော့သူရှိနေရင်ရောအခုလိုတနိုင်ငံလုံးအခုလိုရုပ်ထုတွေစောင့်နေတာကိုကြိုက်ပါမလားလက်ခံပါမလားဆိုတာကတော့စဉ်းစားကြပါ။ဒီကနေ့ပြည်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့အနေဒီပါတီကရားပြည်နယ်လွတ်တော်မှဥအောင်နိုင်ဦးကရားမျိုးသားပါတီဥက္ကဋ္ဌခွန်ပီချူကရားပြည်နယ်အတွင်းမှာဗိုလ်ချုပ်ကျေးရုပ်တည်ဆောက်မှုတွေကိုဥဆောင်ဆန္ဒပြနေသူခွန်ဘာနတ်တို့ဖြစ်ကြပါတယ်ပါဝင်ဆွေးနွေးကြမဲ့သူတွေလည်းအများအပြားရှိနေကြပါတယ်အခုကျွန်တော်ပထမဆုံးလေလိုင်းပေါ်ကိုခွန်ဘာနတ်ကိုဖိတ်ခေါ်ကြပါလားခင်ဗျခွန်ဘာနတ်ရှိပါလား
ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ခွန်ဘာနတ်ကအခုကြပ်ပြင်းနေကတော့ဒီကျွန်တော်တို့ဒီဘက်မှာပြောကြသလိုဆိုရင်တော့ ground zero ပေါ့နော်အခုနောက်ဆုံးဖြစ်နေတဲ့အခြေအနေတွေမှာကန့်ကွက်မှုတွေတင်းမာမှုတွေဖမ်းဆီးအရေးယူမှုတွေအမျိုးမျိုးဖြစ်နေတော့အခုလက်ရှိအနေအထားကဘယ်လိုရှိပါသလဲအစိုးရဘက်ကလည်းအာသူတို့ကဒီအခုဒီကနေ့နောက်ဆုံးရတဲ့သတင်းတွေရဆိုရင်တော့ဒါသူတို့ဒီခြေရုပ်ထုတိဆောက်မှုကိုသူတို့ကိုယ်တိုင်မလုပ်တော့ဘူးဒါပေမဲ့ဒီစိတ်ဝင်စားတဲ့ပြည်သူတွေခြေရုပ်ဆောက်ရှင်တဲ့ပြည်သူတွေသူတို့သူတို့ဆောက်ရှင်နေဆိုရင်ဟုတ်ပါပေါ့အကူညီပေးမယ်ပံ့ပိုးပေးမယ်ဆိုပြီးပြောသွားတယ်ဆိုတော့လက်ရှိအနေအထားမှာဒီနေ့အနေအထားဘယ်လိုရှိပါသလဲခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တို့လူငယ်တွေလှုပ်ရှားမှုတွေကနေတံမိတ်ဆက်ရရင်တော့ဒီကျွန်တော်တို့ကအပုချုပ်မုန်တီလို့မဟုတ်ဘူးဆိုတော့အခုတန်နေကျွန်တော်ပြန်စတွေ့ရအောင်ပေါ့နော် Eri po ma ma di kwen le nye tamu mishi re po ma tanru di saki mikun ni tau de. Nao kuwa di tanru sinza ra ha bochum ke yo ka di amirita na nga yene le sa sa nye lu tanru tune ja. Di pine te pine ma ni lu yu sa sa nye lu yu to la ye tamayin taong re shi de. Eri tamayin taong re gu tanru tanin tari ma ka po tau kwen mishi ke ra ne pao miya sa ja ke vi. အဲ့လိုချင်းဒီမှာဒီအခုလိုမျိုးဒီအန်ဒီတွေ့ရနေတဲ့ဒီစမိုင်းတောင်းတွေကိုပြန်လဲပေါ်ထုတ်ခုပြီးပါပြီးကိုအရင်ဆုံးမစဉ်းစားဘဲနဲ့ပေါ်ထုတ်ကြည့်ရောက်စိုက်ကြရတော့အတန်းတားဒီသားပြီးနေတဲ့ခံစားချက်ရတော့လက်ခံနိုင်ခြင်းမရှိတဲ့အနေထားမှာတော့ရှိတယ်ပေါ့ဒီအဲ့မှာမှအဓိကပြန်လဲစဉ်းစားရမှာကဒီကျွန်တော်တို့အခုလက်ရှိတွေ့ရတော့နေတာကအမျိုးသားပြန်လဲသိမြင်ရင်းနဲ့နေထိုင်ရေးလမ data ဆက်ဆံရခြင်းရဲ့ပြည်ရှိမှုတမိုင်းပတ်ဒီအခြေအနေမှာကိုလက်ခံနိုင်မှုမရှိဘူးဆိုရင်တော့ခက်ခဲနေလိမ့်မယ်အပြန်လာနားလည်မှုတွေအပြန်လာပြုံချင်မှုတွေဒီဖောက်ဖို့ကခက်ခဲနေလိမ့်မယ်လို့အဲ့တဲ့အနေနဲ့ရေပုံရအဲ့လောက်ပဲအန်စီပြောချင်တယ်ကြောက
်ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ခွန်ပါနာအခုကျွန်တော်ဥအောင်နိုင်ဦးကိုအလဲမပေးခင်ပါကျွန်တော်ကွန်ပီချူကိုအရင်လည်းပေးကြည့်ပါရယ်ကယန်းအမျိုးသားပါတီကဒီဥက္ကဋ္ဌကွန်ပီချူရှိပါလားခင်ဗျရှိ
တယ်ခင်ဗျဟုတ်ရှိ
ဟုတ်ကဲ့ကွန်ပီချူရဲ့သဘောထားလေးကိုလည်းအရင်ပြောပါအောင်ဟိုအခုကန့်ကွက်နေကြတာဖြစ်နေကြတာတွေကကျွန်တော်တို့အတန်နဲ့လဲကြားနေရပါတယ်ဆိုတော့ကွန်ပီချူရဲ့အမြင်ကတော့ဘယ်လိုရှိပါလဲ
လက်ရှိဘုချုပ်ဂျေယုရဲ့ဟိုဘလဲတိဆောက်ရေးနဲ့ပတ်သက်ပြီးမှကတော့ဒီလက်ရှိပြည်နယ်တိုင်းတာတော်လကောင်မနော်တိုင်းငါလုံးတိုင်းတာတော်လကောင်အာပြေဝင်ကွယ်မှုဟိုအကြီးကျယ်ရောက်နေတယ်ပေါ့ဆိုတော့ဟိုဒီဂျေယုရဲ့နောက်ကွယ်မှာပေါ့နော်နိုင်ငံကြီးအပြည့်အဝရှိတယ်ဆိုတာကိုကျွန်တော်တို့ဟိုသိထားရမှာဖြစ်ပါတယ်ပေါ့နော်ဟိုပရမဆုံးကဘယ်နေစရမလဲဆိုတော့ NLD ဘိုဟိုကနေပြီးမှာပေါ့နော်ဒီဘိုချောင်းဆန်တာတော်လကောင်ဘိုချောင်းဆန်ဂျေယုတွေတော်လကောင်မှာဒီဆောက်ရေးကိုအာမူဒတရားနေနေပေါ့နော်လှုပ်ဆောင်နေရဲဆိုတာကတော့ဟိုနေလို့မရတဲ့လှုပ်ဆောင်ခွက်တော့ပေါ့နော်ဥပမာဆိုရင်အမွန်ပြည်နယ်မှာရှယ်လက်တာဆိုရင်နာမည်ပေးကိစ္စရဲ့ကစားပေါ့နော်အဲ့ဒါလူတော်အမှမဲခွဲရတဲ့အဆုံးထိချစ်သွားတဲ့ကိစ္စတွေအားလုံးကဒါ NLD ရဲ့ဟိုဘာလဲဟိုနိုင်ငံရေးရပေါ့နော်ဒါလှုပ်ဆောင်တဲ့ဟိုခွက်ရှိတယ်ဆိုတော့လူတိုင်းသိထားတယ်ဆိုတော့ဒီလက်ရှိအခြေအနေကတော့ခရီးပြည်နယ်မှာဟိုနောက်ဆုံးအခြေအနေနဲ့ကြည့်လိုက်ရင်တော့ဟိုခရီးပြည်နယ်မှာလူငယ်23ဦးလောက်ကတရားစွဲခံရတယ်လူထုကြားမှာလဲပေါ့နော်ဒီမှာဒါမှမဟုတ်လေဒီဟိုချုပ်ထောက်ခံတဲ့အများစုသောလူတွေနဲ့ပေါ့နော်တိုင်းသားခါလေးတိုင်းသားတွေကြားမှာပေါ့နော်စေဝန်ကွယ်မှုတွေအကြီးကျယ်ဖြစ်နေတယ်ဆိုတော့ဒီနောက်ွယ်မှာကနိုင်ငံရေးလိုမျိုးပေါ့နော်ဒီကစားဖွဲ့တွေကိုလှုပ်ရဲဟာကအင်တာမရုံညံ့တယ်လို့ကျွန်တော်ကယူဆတယ်ဒီတော်သူတည်ရှိခြင်းကဘုချော့ဆောင်ရဲ့နောက်ဆုံးပေါ့နော်ဒီထွက်တဲ့ ठी ကကြိုးစားတဲ့ကြိုးစားမှုတွေကပုံမှန်အနစ်တရာရှိပါတယ်အဲ့ဒါကဘာလဲဆိုတော့တိုင်းသားတွေအားလုံးတန်းစီရဖို့အတွက်ပေါ့နော်တိုင်းသားပြည်နယ်တွေမှာကိုယ်ပိုင်အောက်ချုပ်ခွင့်ရဖို့အတွက်ဘုချော့ရဲ့ကတိဖြစ်တယ်ပေါ့ဆိုတော့အဲ့ဒီပုံမှာတချို့သောသူတွေကဘုချော့ဆောင်ရုပ်ထုကိုမှမလက်ခံရင်ဒါပြည်တော်စုကိုမလက်ခံခြင်းဖြစ်တယ်ဒါခွဲထုတ်ရေးကိုတွားနေတယ်ဆိုတဲ့ဟာကအင်မတန်မှမာယုံတဲ့သုံးသပ်ချက်ဖြစ်တယ်အင်မတန်မှဘာလဲဟိုလွယ်မာတဲ့ခေါက်ချက်ဖြစ်တယ်ပေါ့နော်ဆိုတော့ဒီဟာကိုလေးလေးလေးနဲ့ကြည့်လို့စဉ်းစားသင့်တယ်နံပါတ်2ပေါ့နော်နံပါတ်2ကတော့ဟိုလက်ရှိ energy ဘိုးရရဲ့ဟိုဘယ်လဲမော်ဒါကိုအစနာကကျွန်တော်ပြောမော်ဒါကိုဘယ်လိုပဲကန်တွယ်ပါပေါ့နော်ဒါပေမဲ့လက်ရှိကျန်းနေဆိုရရဲ့ဟိုညံ့ပြင်းမှုကိုဟိုဘယ်လဲတကယ်ပဲပေါ့နော်လေးလေးနဲ့ကျွန်တော်စဉ်းစားသင့်တယ်ပေါ့ကျန်းနေဆိုရကဝန်ကြီးချုပ်ကပေါ့နော်သူကိုယ်တိုင်ကဒီဟိုဘယ်လဲ GDP ဖော်ပြီးကိစ္စမှာအခြားပြည်နယ်လိုမျိုးပေါ့နော်ဒါမှမဟုတ်လဲကောင်းတဲ့နီလာနေနဲ့ဟိုလူထုတွေကိုတိုင်ပင်ညောတဲ့လှုပ်ရှားမှုတွေနဲ့ပေါ့နော်ဟိုဘယ်လဲဒီဖောက်ခဲ့မယ်ဆိုရင်တော့ဒီလောက်ထိအမာယုံကိုမရောက်ခဲ့ဘူးလို့ယူဆတယ်ပေါ့ပြီးခဲ့တဲ့9နှစ်နေစီဝီမှာတော့လကောင်း20နှစ်စီဝီမှာတော့လကောင်းဝင်ချုပ်ကဒီပေါ်မှာပေါ့နော်လွယ်လွယ်မမပြောခဲ့တဲ့ဟာတွေရှိတယ်သူတို့ဒီစစ်သားနဲ့ဟိုကန်ကွယ်ခိုင်းပြီးမှကန့်ကွက်တဲ့လူတွေကိုဒါနေနေကြမယ်ကန့်ကွက်ရင်ကန့်ကွက်ပါဆိုတဲ့ဟာမျိုးတွေပေါ့နော်သုံးလုံးတဲ့ဟာတွေကဒါကြက်ပြင်းနဲ့ဆိုရတစ်ခုလုံးရဲ့ဘာလဲအားနဲ့ချက်ချင်းနေတယ်ဆိုဒီလိုဟိုဘာလဲနိုင်ငံရေးရမနှူးမနဟိုနိုင်ငံရေးနဲ့ပေါ့နော်ဟိုရပ်တည်နေတဲ့ဝန်ကြီးချုပ်ကိုဒီလို policy တွေချမှတ်ပြီးမှပေါ့ကိုင်းပြန်ခန်းတာဒါမာယုံနဲ့ဟိုဗါလဲလှုပ်ဆောင်ချက်လက်ရှိတယ်လို့ယူဆတယ်ပေါ့နော
်ဟုတ်ကဲ့ကွန်ပျူတာကျေးဇူးတင်ပါတယ်ကျွန်တော်ဟိုကရားပြည်နယ်ကပြည်နယ်လွတ်တော် NLD ပြည်နယ်လွတ်တော်အမဦးအောင်နိုင်ဦးကိုကျွန်တော်ဒီ line မှာဖိတ်ခေါ်ကြပါခင်ဗျာဦးအောင်နိုင်ဦးကြားပါလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဦးအောင်နိုင်ဦးကျွန်တော်တို့ဟိုအစောပိုင်းနေရာတရင်နေမှာကြားခဲ့ရတယ်ဦးအောင်နိုင်ဦးကဒီကိစ္စမှာဟိုဦးအောင်နိုင်ဦးရဲ့သဘောထားအမြင်တွေကိုလည်းကျွန်တော်တို့ကြားခဲ့ရပြီးကြားဘူးပါတယ်ဆိုတော့အခုဖြစ်နေကြတာကတော့ဒါထောက်ခံတဲ့လူရှိတယ်ကန့်ကွက်တဲ့လူရှိတယ်ဒါပေမဲ့ aku aga asoya aga ating arama laut de so apa bujo ko bujo ye kongte karama aku lumiu tapi bi jasin me pengzam lumiu yau de ti tapi bi saut de bagal ating saut kangwa de bagal ating kangwa pini jaro sozo a piota jadulu utain dah lumiu dure chini jare ma tapor aku biamu ni apa sih simla jenaruh nale barai tapi ma yang si suwal sese donga so ini bujang sana patah dari alu untuk cepat cepat bujo zake jare muisa guru ma bapare bujo Pujuk pungni barang musa guru itu rupanya tinggi re, seorangya mewah pepinge jalan pujuk, kulo lula dek kalama, pujuk jiu saut dek, ru pujuk ne pati dek kisah ru lusa ulah jalan hara, kau ni lakhanaba, tapi me, tapi ma, tanya di tari maro di, nengah iya sendiri cipta di tari cipto, tu cuci kisah ru ma, senja bulu mula, acing sambu lu mula, uang ne uang aku, uang ne ni liu le piawa. Kenapa
juga betul, lu tua pun juga sudah, barai lu. ตัวที่ดูจะมีอยู่วิโดมาตัวที่บอกว่าสังเกตชิมาปูเส้นดีมั้งนะตัวที่ตัวสุดาก็ที่ดูเนี่ยจะอะไรนี่จะตัวที่ดูเนี่ยดูว่าจะได้อารมณ์กูจะเอาตัวเราไปเลยแต่อารมณ์ลูกมันสูงเชี่ยตัวก็ยังลูกมันสูงนะที่ดูเนี่ยชาติอะไรเนี่ยลูกจะเอามาดูสิเดี๋ยวดูดีแล้วเนาะเพราะว่าที่ดูมันที่เรียนเนี่ยที่ดูว่ายืดเชื้อราเนี่ยตัวกูจะดีกว่าที่ดูเชื่อเนี่ยที่ดูว่ายืดเชื้อราเนี่ยตัวกูจะเรียนเนี่ยที่ดูกูจะรู้ชาติอะไรเนี่ย
ီမှာပေါ့နော်အစ်ကိုတိုင်းသားတွေမှာစစ်ခံတဲ့တိုင်းသားတွေရှိသလိုအစ်ကိုလက်မခံတဲ့တိုင်းသားတွေရှိကြပါတယ်ဒါတော့ကျွန်တော်မပြောပါဘူးလက်ခံတဲ့တိုင်းသားလက်မခံတဲ့တိုင်းသားဘုသူကဘုသူကျင်းဦးဆိုတာကကျွန်တော်တို့တိုင်းနဲ့ဒီမြန်မာနိုင်ငံတနိုင်ငံလုံးမှာဘုသူကဘာမှပါဝါရဖို့ပေါ့ကအခုလည်းပြောလို့ဆိုရင်လက်ခံတဲ့ဒီလိုကြည့်လို့မလက်ခံဒီဘုသူကျင်းဦးလို့ပြောဆိုတာကျွန်တော်တို့အများစုအားဖြင့်အထောက်အပံ့လို့ဆိုတာအစိုးရတစ်ခုတည်းမှတ်နေတာမဟုတ်ဘူးပြည်သူလူထုကထုတ်ပြန်တဲ့ဟာတွေလည်းဘူကြီးတို့အနေနဲ့ဒါရှင်းပြရမှာ
ဟုတ်ကဲ့လုံနီလုံဟာလွဲနေတယ်ချိတ်ကပုံလွဲနေတယ်လို့ဆိုလို့ကျနာလားခင်ဗ
ျဟုတ်ကဲ့လူထုကလွဲနေတယ်ချိတ်ကပုံလွဲနေတာပေါ့ဒီကိုယ်တော်ကိုယ်ပေါ်နဲ့ကိုယ်လုံးပေါ်စင်တော့ဘာမှအောင်မပြအကြောင်းမရှိဘူးလေ
ဟုတ်ကဲ့ခင်ဗျဆိုတော့ခုကတော့နည်းနည်းလေးဟိုစစတို့ကိုဟိုခွန်ဘီချူလည်းပြောသွားပါတယ်ဝန်ကြီးချုပ်ကိုယ်တိုင်ကလည်းတော်တော်လေးလုံလုံကျူးကျူးပြောကြတာတွေရှိတယ်တမတော်ကလည်းဒီဥစ္စာလမ်းကြောင်းမနဲ့ဆိုပြီးတမရဝတောင်ပြန်ပြောယူရတဲ့အနေအထားမျိုးဖြစ်လာတယ်ဆိုတော့တော်တော်လေးတော့ရုပ်ပြည့်စင်းနေဖြစ်သွားတာပေါ့နော်အခုကျွန်တော်လေလိုက်မော်ကိုဆက်ပြီးတော့ကိုနိုင်ကိုကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဘလူးကျွန်းကကိုနိုင်ကိုကြီးရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့ကိုနိုင်ကိုကြီးလည်းဆွေးနွေးပါအောင်ကိုနိုင်ကိုကြီးရဲ့အမြင်လေးကို
ဟုတ်ကဲ့ကျွန်တော်တို့တိုင်းသားတော့ဘူရောက်မမုန်းပါဘူးဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့တိုင်းသားမှလည်းကျွန်တော်တို့အမျိုးကောင်းဆောင်ရှိပါတယ်အဲ့တော့ဘူချောက်ချေရောက်ကိုယ်ဆက်သူတယ်ဆိုတော့ဟိုခွေးပြုတ်တာလားကျွန်တော်တို့မျိုးသားကောင်းဆောင်ကိုလည်းခွေးပြုတ်ပြီတယ်လို့ကျွန်တော်အမြင်ပေါ့နော်ကျွန်တော်တို့မျိုးသားကောင်းဆောင်ရေရုပ်ထုကိုလည်းဟိုဆက်သူခွေးပြုတ်လိုက်ဘုချောက်ရောချေရောက်လည်းဆက်သူမယ်ဆိုတော့ဒါအတိုင်းသားတွေကဒီပြည်ထနာတော့နည်းနည်းတော့အေးဝမယ်ထင်တယ်ဒါအေးအေးဆက်သူခွေးပြုတ်သိချင်တယ်ပေါ့ဗျာကျွန်တော်တိုင်းသားမျိုးသားကောင်းဆောင်တို့
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကိုနိုင်ကိုကြီးခင်ဗျာကျွန်တော်အခုပြန်ပြီးတော့ဦးအောင်နိုင်ဦးကိုလေလိုက်မော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာအနေဒီပါတီကတာဝန်ရှိသူတွေကိုနိုင်ကိုဟာဒီဟိုအခုဒီကြားကိစ္စမှာကိုကျွန်တော်တို့အာရုံစိုက်ပြီးတော့ focus လုပ်ပြီးပြောမယ်ဆိုရင်ပေါ့နော်ဘဝတာဝန်ရှိသူတူပြောသွားတာဆိုရင်ဒီဝန်ကြီးချုပ်လောကပဲမှန်နေတယ်လို့ဒီတရုတ်တွေစောက်တဲ့ကိစ္စကိုသူတို့ဆက်လုပ်သွားမယ်ပုံစံမျိုးပြောသွားတော့ဒီဟာကတော့ဥအောင်နိုင်ဦးဟာအနေဒီပါတီဝင်ဖြစ်နေတော့ကျွန်တော်အချင်းချင်းရန်တက်ပြီးတော့မဟုတ်ပါဘူးဒါပေမဲ့ဒီအပေါ်မှာရောဘယ်လိုမြင်မိသလဲဗျာအခုဆိုလို့ရှိရင်ဒါဟိုဒေတာကန်ဒီရဲ့သဘောထားအမြင်ဟာအရေးကြီးတယ်သူတို့ရဲ့ဟိုတိုင်းရင်းသားတွေရဲ့အတန်ကိုလည်းဟိုလေးစားလိုက်နိုင်တယ်ဆိုတော့ဒီအတန်အခုတော့တော်တော်လေးတီးတာတာထွက်လာတယ်ပေါ့နော်ဆိုတော့ဒီ NLD ပါတီကရောဘာကြောင့်အဲ့လိုမျိုးအတင်းအဓမ္မလုပ်နေတာဒီလိုမြင်တယ်လဲဆိုတော့ဟိုအတင်းအဓမ္မလုပ်တဲ့ပုံစံပေါက်နေတယ်လို့ဖြစ်နေတာလေဒီပို့
ချုပ်ကြီးတောက်တယ်မဟုတ်ဘူးဆိုတော့ဘိုးကတော့ကျွန်တော်တို့ဘာသာမှမကြားသေးပါဘူးအကြောင်းပြုကျွန်တော်တို့ကဘာလဲဆိုတော့အဓိကမှားတာကဝန်ကြီးချုပ်ကနေမှားတာကဒီပနကြတဲ့လူတွေကိုဟိုအလုပ်မတရားလုပ်လို့ဆိုတာဒါကတော့ဖြစ်ပြီးတော့ကျွန်တော်မြင်နေတာနော်ကျွန်တော်မြင်ကြည့်တော့ဒါတိုင်းသားတွေအားလုံးကလည်းကျွန်တော်တို့အနတ်ဒီကိုဝိုင်းရံကြတော့ကျွန်တော်တို့ကဟိုဆိုတိုင်းသားကြီးကျွန်တော်တို့ပါတီရဲ့တခုလေးတခုပေါ့ကျွန်တော်တိုင်းသားဥစ္စာဒေါ်သာစုကြည်ပြောသလိုပဲဟိုတိုင်းသားကြီးရရှိရေးပါတိုင်းသားကြီးရရှိရေးပေါ့နော်တိုင်းသားကြီးကတော့တိုင်းသားတွေနဲ့ဥပေါင်းဆောင်ရမှအဖြေကိုထွက်လာပါပဲလေဒီလူတို့ချပြရမယ်ဘယ်လိုငန်းဖြစ်ဘယ်ကောင်းတယ်ဘယ်မူဝါဒဘယ်လိုတော့ကောင်းမလဲဆိုတော့ပလင်တစ်ခုယူယူဆွဲရမှာပဲပလင်ရှိမှဟိုလုပ်လို့ရမှာပလင်မရှိဘဲနဲ့တောင်းတန်းငါလုပ်တယ်ငါသဘောနဲ့လုပ်လို့ဒီလူတွေမရှိသလိုအကြည့်ကြည့်လို့ရှိကြပါပဲလေကျွန်တော်မြင်ရတော့
ဟုတ်ကဲ့ဥက္ကဋ္ဌကျေးဇူးတင်ပါတယ်ခွန်ဘာနတ်ကိုလေလိုက်မော်ပြန်ပြီးတော့ဖိတ်ခေါ်ကြပါခင်ဗျအခု
ဒီကျေးရွတ်တွေဆိုတာဟာဟိုလက်ရှိအစိုးရအာဏာတည်သေးရေလောက်ပဲသူကဒီနေ့တော့နောက်ဆုံးအတက်လာအချိန်မျိုးဖြစ်ပြီလို့ရနိုင်တာပဲဒါပေမဲ့လည်းဟိုတစ်ဖက်မှာဒီအခုမြန်မာနိုင်ငံမှာအရေးကြီးတဲ့အချိန်ဖြစ်နေတာဒီတိုင်းသားညီညာစီကိစ္စတွေအဖြစ်ခါရစေကိစ္စတွေလုံနေတော့အခုလိုမျိုး ပါမဟုတ်တဲ့ကိစ္စနဲ့ပေါ့နော်ဆိုကြပါတော့ဘိုးချုပ်ကိုမလေးမစပြောတာတော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စကနောက်မှလုံးရင်လည်းရနေတဲ့ကိစ္စဖြစ်ပါတယ်အခုလိုလှုပ်ချင်းအပြင်ဒီအခုအစိုးရကဟိုဘာပေါ့လုံနေတဲ့ဒီအမျိုးသားပြန်လည်ညာစီရေးပြည်တွင်းညီညာရေးကိစ္စတွေကိုများထိခိုက်နိုင်စေသလားကျွန်တော်တို့ big picture
ကိုကြည့်မယ်ဆိုလို့ရှင်ဘိုးချုပ်ကျေးဇူးကိုအတင်းသမားအားရှိခြင်းကတော့ကျွန်တော်တို့ဒီသက်ဆိုင်ရာဒေသသက်ဆိုင်ရာဒီနယ် ရဲ့ဒီရှိမှုတမိုင်းကြောင်းအရလက်ခံနိုင်မှုရှိမျိုးကျွန်တော်တို့အတန်းစာပြုရဲအဲ့လိုတန်းစာဖို့လူရဲဆွဲချင်ဒီမှာလည်းဒီသက်ဆိုင်ရာဒေသရဲ့ဆံတန်းကားတွေရဲ့ဆံသာချက်တွေကိုလည်းအပြန်အလှန်ဒေသပြည်မှာပြည်မှုအရှိတူလူရဲအဲ့ဒါမှသာဒီအမျိုးသားပြန်လည်ပြည့်ညက်ရေးရမ်းချက်တွေကိုကျွန်တော်တို့အပြန်အလှန်ဒီတမိုင်းကိုနောက်တောင်းတော့ပြန်လှန်ဒါမဲ့လက်ရှိနိုင်ငံကိုဘယ်လိုမျိုးသူသွားကြမ piano, and I'll let you piano in the movie or anything. Because I am a terrible. We will talk to you to see that I am a piano, you know, because we are a piano, and we are she am a piano.
Okay.
My opinion is she is a good Mahomes to approve of the generation in a knowledge. Okay.
Okay. This is the matter. ခုပြီးချူကတော့ခင်ဗျာဒီမိကုံပဲကျွန်တော်မိစင်နာအခုဟိုမြန်မာပြည်မှာရင်းရစီကိစ္စတွေလုပ်နေတော့အခုဒီဟိုဗိုလ်ချုပ်ကျေးရုပ်တွေမဟုတ်တဲ့ကိစ္စလေးနဲ့အခုလိုမျိုးဟိုဒီကြားပြည်နယ်မှာဆိုရင်သဘောတော့ကပြမှုတွေဖြစ်တယ်စကိုင်းတိုင်းဒေသကြီးတွေမှာလည်းကျွန်တော်တို့ခံတိမျိုးနယ်မှာနာကတိုင်းသားတွေကကန့်ကွက်ကြတယ်ဒီဗိုလ်ချုပ်ကျေးရုပ်ဒီစောက်တဲ့ကိစ္စနဲ့ပတ်သက်ပြီးအလားတူပ
ရင်ကျွန်တော်တို့ရဲ့ဟို Facebook ပေါ်မှာတော်လကောင်းမနော်ဒီရက်ွက်အဲထဲမှာတော်လကောင်းဒီကိစ္စကိုဟိုအခြေတွေ့မနော်ပြောဆိုလာကြတယ်ပေါ့နော်ဆိုတော့ဒီထဲမှာလူအုပ်စုကတော့အုပ်စုရှိတယ်လို့ပြောလို့ရတယ်ပြမဆိုးစုကဘုချို့ထောက်ခံတယ်ဒါမှမဟုတ်ဘုချို့မျက်နှာလုံးလို့ပေါ့နော်ဒါဟိုဘယ်လဲအပြောတဲ့လူတွေနေပေါ့နော်ဒီတိုင်းသားကြားတွေမှာတိုင်းသားအုပ်စုရှိတယ်ဆိုတိုင်းသားတွေဖရလာတာအကန့်ကွဲမဖြစ်တင်သေးဘူးဆိုတဲ့ဟာပေါ့ဆိုတော့ဒီအုပ်စုကြားမှာတော့လိုက်ကွန်မြူပေါ်မှာတော်လကောင်းကြားပြင်းနေမှာတော်လကောင်းပေါ့နော်အုပ်ချုပ်ရေးမှုတွေကြားတွေမှာတော်လကောင်းပေါ့နော်ဒါအကြီးကျယ်လေးကိုဘယ်လဲစစ်ပွဲတွေ Facebook type ပွဲတွေပေါ့နော်ဖြစ်နေတယ်ဟိုဘယ်လဲညင်ရဲ့လောက်တဲ့မချားရဲ့လောက်တဲ့ဟိုစကလုံးတုံးတုံးတွေပေါ့နော်ဟိုဆဲတာတွေဆူတာတွေပေါ့နော်ဒီအတမိုင်းမကောင်းကြောင်းပြောတာတွေပေါ့နော်အမျိုးမျိုးပေါ့နော်ဖြစ်နေတယ်ဆိုတော့ဒီဟာတွေကဆိုရအနေနဲ့ကျွန်တော်တို့ကလက်ရှိမှာတော့အရှိဆုံးပါဆိုတော့ဒီခိုက်ဒီဟာတွေကိုဖြစ်နေတဲ့ဟာကိုဒီလိုလက်လူမရှုသင့်ပေါ့နော်ဆိုတော့ဒါလူမျိုးရေးအထူးကြုံထိပ်ပေါ့နော်ဖြစ်သွားနိုင်တဲ့အခြေအနေမျိုးရောက်တယ်ဆိုတော့ဟိုတော့ဒါဆိုရအနေနဲ့ပြည့်စစ်ချင်တယ်နောက်တစ်ခုကတော့ဒီဒီတက်ရှိနေချင်ချစ်စင်မှာပေါ့နော်ဒါ okay ဒီနေနဲ့လည်းဒါပြပြနေမှာတော့ကောင်းမလားလက်မမထိုးသားသေးဘူး SEO လည်းမထိုးသားသေးဘူးသူ့ကိုလည်းအကျိုးစားနေတဲ့ဟိုလက်နဲ့ကန်ချစ်စင်မျိုးရှိတော့ဘယ်လိုနေချင်ချစ်စင်မျိုးရောက်နေလဲဆိုတော့ဒီပေါ်မှာလည်းဟိုတမိုင်းကြောင်ရဆိုရင်တော့ဒါဟို green ရဲ့ဒီဘယ်လိုကမှ feature လွတ်လာတဲ့အချိန်ကြီးဒီ feature ပေါ်မှာလည်းဒါဟိုချစ်စင်နေပေါ့နော်ဆိုတော့ဒီဟာလေးကို
နေချင်ချစ်စင်မျိုးဖြတ်ပေးပါခင်ဗျာဟုတ်ကဲ့ဖြတ်ပေးပါဟုတ်ကဲ့
ဟိုဖြစ်နိုင်ပါတယ်ခင်ဗျာဟုတ
်ဟုတ်ကဲ့ခွန်ပြုကျေးဇူးတင်ပါတယ်အခုဝင်ဆွေးနွေးပေးကြတဲ့ဥရောနိုင်ဦးရောခွန်ပါနာကောနောက်ပြီးတော့ဝင်စင်းကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တက်ဆက်တဲ့တရားဒီလိုင်းစီစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရတဲ့သဘောထားမြင့်အဘော်ကိုတင်ပြပါတော့မယ်ရှင
်သမရဒေါ်နယ်ထရမ့်ရဲ့ခေါင်းဆောင်မှုအောက်မှာအမေရိကန်ပြည်ထောင်စုဟာဒီရုပ်နိုင်ငံနဲ့ပုံမှုမျှတပြီးအပြန်လည်ရှိတဲ့ကုန်သွယ်ဆက်ဆံရေးဖြစ်လာဖို့ဥတီလုံဆောင်သွားရေးတန်ဋိဌာန်ချထားပါတယ်အမေရိကန်ဟာဒီရုပ်နိုင်ငံနဲ့နိုင်ငံချင်းရောနိုင်ငံစုံအနေနဲ့ပါပူးပေါင်းဆောင်ရွက်အပြည်သဘောဆောင်နည်းလမ်းနဲ့လုပ်ကိုင်ဖို့နှစ်ပေါင်းများစွာအချင်းချင်းကြိုးစားပါတယ်နိုင်ငံကကုန်သွယ်ရေးစနစ်ရဲ့စီမင်းစည်းကမ်းတွေကိုထိခိုက်စေတဲ့ဒါမှမဟုတ်ချိန်ချောက်နေတဲ့တရုတ်ရဲ့မမျှတတဲ့မူဝါဒတွေကိုဖြေရှင်းဖို့ကြိုးစားတာပါဒါပေမဲ့အမေရိကန်ရဲ့စိုးရင်ချက်တွေကိုတရုတ်ကမဖြေရှင်းပေးပါဘူးဒီနှစ်အစောပိုင်းမှာပြတန်းချက်အမှတ်301အရစုံစမ်းစစ်ဆေးမှုကိုအစိုးရကအပြီးသက်လုပ်ဆောင်ပါတယ်အဲဒီကနေတဆင့်ညာနာမူပိုင်ခွင့်ဆိုင်ရာနဲ့မဖြစ်မနေနှီးပင်ညာလွှဲပြောင်းပေးရတဲ့တရုတ်ရဲ့မူဝါဒတွေဟာခွဲခြားလုပ်ဆောင်ချက်တွေဖြစ်ပြီးအမေရိကန်ကူတန်းရောင်းဝယ်ရေးမှာအကန့်အသတ်ဖြစ်စီတယ်လို့က
ောက်ချက်ချထားပါတယ်အဲ့ဒီစုံစမ်းစစ်ဆေးမှုပြီးတဲ့နောက်တရုတ်နိုင်ငံကဖြည့်ရှင်းဖို့လိုတဲ့ပြဿနာတွေကိုအတိအကျဖော်ထုတ်ထားပါတယ်တခြားကိစ္စရဲ့အများအပြားတွေတရုတ်အနေနဲ့လှုပ်ဖို့လိုတာကတော့အမေရိကန်ကုမ္ပဏီတွေကိုဈေးကွက်ဝင်ရောက်ခွင့်မျှမျှတတပေးရေးအခိုင်အမာလှုပ်ဆောင်မှုနဲ့ဤပညာကိုမဖြစ်မနေလွှဲပြောင်းခိုင်းတာရပ်ဆိုင်းဖို့ဖြစ်ပါတယ်မိမိတို့ရဲ့ရည်မှန်းချက်ကတရုတ်အနေနဲ့နိုင်ငံတကာကိုပေးထားတဲ့ကတိတွေအတိုင်းလိုက်နာဖို့နဲ့စီးပွားရေးကိုပိုပြီးဖွင့်ပေးဖို့ပါတရုတ်အနေနဲ့အပြောသက်သက်ဒါမှမဟုတ်လက်တွေ့မှာတရုတ်ဈေးကွက်ကိုပိတ်ထားတဲ့လှုပ်ဆောင်ချက်တွေနဲ့မဟုတ်ပဲတကယ်လက်တွေ့လှုပ်ဆောင်ချက်တွေနဲ့အတူပေးထားတဲ့ကတိအတိုင်းလုပ်ဖို့မိမိတို့မျှော်လင့်ပါတယ်တရုတ်ရဲ့ပြုမူဟာကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးစနစ်နဲ့ WTO ကိုအားနည်းစေပါတယ်။သူ့နိုင်ငံတွင်းမှာဒီပကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေကိုပိတ်ထားပြီးတော့အကာအကွယ်ပေးထားတဲ့ဈေးကွက်ကိုသုံးပြီးဤပညာတွေလွှဲပြောင်းခိုင်းတဲ့အလုပ်ရပ်တွေပါ။ Made in China 2025 အစီအစဉ်လို့တရုတ်နိုင်ငံရဲ့စက်မှုလုပ်ငန်းမူဝါဒတွေဟာပြည်တွင်းနဲ့နိုင်ငံတကာဈေးကွက်ဝေစုကိုဒီပကုမ္ပဏီတွေစီကနေရယူဖို့တရုတ်ကလုပ်နေတယ်ဆိုတာရှင်းရှင်းလင်းလင်းပြနေပါတယ်။ကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံအနေနဲ့ကမ္ဘာကုန်သွယ်ရေးစနစ်ရဲ့အခြေခံသတ်မှတ်ချက်တွေကိုဆက်ပြီးလျှို့မရှူတင်ပါဘူးမိမိတို့လှုပ်ဆောင်ချက်နဲ့စုံစမ်းစစ်ဆေးမှုအပေါ်တရုတ်ဘက်ကတင့်တော်တဲ့တုံ့ပြန်ချက်ကတော့အပြုအမူကိုပြောင်းလဲဖို့ပါနိုင်ငံကကုန်သွယ်ရေးကိုလွှမ်းမိုးဖို့အတွက်အစိုးရကိုယ်တိုင်ဝင်ပါပြီးခွဲခြားလှုပ်ဆောင်တဲ့မူဝါဒတွေကိုအသုံးပြုနေတဲ့နိုင်ငံတစ်ခုကိုအားပေးထောက်ကူခြင်းအပြင်မိမိတို့ရဲ့ရေရှည်အကျိုးစီးပွားတွေကိုအထောက်အကူမဖြစ်စေဘူးဆိုတာလက်တွဲလှုပ်ဆောင်ပေးအားလုံးနားလည်လောက်အောင်အတူတကွလှုပ်ဆောင်ကြဖို့အရေးကြီးကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပေးပါတယ်ရှင
်တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုက်ပါတယ်ခင်ဗျာပြည်ဦးမြန်မာပိုင်းကဘူရူနီနဲ့ဖက်အစီအစဉ်လေးဆက်လက်တန်ခွင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့စစ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မကကြီးညာပေးပါလိမ့်မယ
်အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကြရဲ့သူ့ရဲ့ Republican အမတ်တွေထက်ဒီမိုကရက်အမတ်တွေအနိုင်ရအောင်လို့ရုရှားကအကြီးအကျယ်စ조사မှာကိုသူအင်မတန်စိုးရိမ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်သူ့လောက်ပဲသမ္မတမှရုရှားပေါ်တင်းတင်းမာမာမလုပ်တာကြောင့်ရုရှားတို့ကထရမ့်ကိုလုံးဝမလိုလားဘူး။ဒါကြောင့်ဒီမိုကရက်တွေနိုင်အောင်အပြင်းထန်ကြိုးစားလိမ့်မယ်လို့တမရကတွစ်တယ်လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာဘာသာရေးလွတ်လပ်ခွင့်ပိတ်ပင်မှုတွေပုံများလာပြီးတော့ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဖို့ပုံမဆောင်ရွက်ဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းကဘာသာရေးဝန်ကြီးတွေနဲ့ပထမဆုံးအကြိမ်ကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အသံတမန်ဆန်ဘရောင်းဘက်ကအခြေအနေတွေပြောင်းလဲသွားအောင်လှုပ်ဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဘာသာရေးအရလူနည်းစုဖြစ်တဲ့ရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားခံနေရတယ်လို့လည်းသူကဥပမာပေးပြောကြားခဲ့ပါတယ်။နယူးယောက်မြို့ဘရုတ်လင်အရက်ကတိုက်ခတ်တဲ့မှာအသက်ခံရပုံရတဲ့တူနာပြုဆီယာမဒေါ်ဂျီမာတိန်တေဆုံးမှုနဲ့ပတ်သက်လို့သူ့အိမ်မှာနေခွင့်ပေးထားတဲ့အခန်းပေါ်အမျိုးသမီးနဲ့အဲ့ဒီအမျိုးသမီးရဲ့ချစ်သူကြီးစားတို့ကိုဒီရဲကလိုက်ပြီးတော့ရှာဖွေနေပါတယ်။ရုတ်တရက်ပြောင်းဆုံးသွားကြတဲ့သူတို့ဘသူဘဝဖြစ်တယ်ဆိုတာရဲကအမိထုတ်ဖို့ပြောချင်းမရှိသေးပေမဲ့သူတို့ကိုစစ်ဆေးမေးမြန်းဖို့တိုက်ရှာနေတာပါ။သူနဲ့အတူ Sandy Town State ဆေးရုံမှာသူနာပြုတ်လုတဲ့အမျိုးသမီးကိုလွန်ခဲ့တဲ့နှစ်လလောက်ကစပြီးတော့ဒေါ်ဂျီမာတိန်ကသူ့အိမ်မှာနေခွင့်ပေးခဲ့တယ်။အဲ့ဒီအခန်းပေါ်အမျိုးသမီးရဲ့ရည်စားဖြစ်သူဟာအင်မတန်ဝင်းတိုတတ်သူဖြစ်ပြီးတော့အလုပ်ကိုလည်းခဏခဏလိုက်လာတယ်လို့ဆေးရုံကလုတ်ပေါ်ဂိုင်ဘက်တွေရဲ့အပြောကို New York Daily သတင်းစာရဲမှာဖော်ပြထားပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်အခုထုတ်လင်းပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16.25လောက်ကနေထုတ်လင်းပေးဦးမှာဖြစ်ပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရွှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးပါပါ
This program has come to you from the Voice of America, Washington.